Welcome to the Voice of America in Burmese.
2019ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190ကနေ90နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီ90နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျမတင်ဒီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေအချင်းညားပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော့တောက်ကြန်ညကငလင်ကြောင့်ပျက်စီးမှုတွေကိုစစ်တမ်းကောက်ယူနေဆဲဖြစ်ပါတယ်။ပကံဒေတာကိုကပအမွေနဲ့အဖြစ်ကုလသမဂ္ဂကသတ်မှတ်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ခုနှစ်ခင်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံရဲ့အမှတ်တရနဲ့မမေ့နိုင်စရာနေ့ရက်တွေကတစ်ရက်ဖြစ်တဲ့လွန်ခဲ့တဲ့နှစ်ပေါင်း60နီးပါးကအခုလိုဇူလိုင်လ9ရက်နေ့မှာရာဇူးလိုလူသိများတဲ့ရန်ကုန်ဝိဇ္ဇာနဲ့တိတ်ပန်တက္ကသိုလ်ဝင်းအတွင်ကအကြောင်းသားတမကကိုစစ်အစိုးရကမိုက်ခွဲဖျက်ဆီးခဲ့တာနဲ့ပတ်သက်လို့
သူတို့ပြောတော့အဘဘောကလည်းကြားတော့မလို့တိုင်းပြည်ကြီးလက်နက်တဲ့အလို့မှာသူတို့စစ်တပ်ကဝင်ခဲ့တယ်လို့ပြောတာပဲကျွန်တော်အမြင်ကတော့အဲ့ဒီလက်နက်တဲ့အလို့မှာသူတို့က
ဒေါက်တာဆလိုင်းထွန်းတန်းနဲ့တီးသက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်တယ်လို့တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခေရဲ့မြမအရေးသုံးသက်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတို့ကိုလည်းလေ့လာနိုင်ပါတယ်ဒုတိယပိုင်းမှာတော့စနေနေ့ညကဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ဇူလိုင်လ9ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်တဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်ရဲ့အရှိမြောက်ပိုင်တဲကန္နရဒေသတဲမှာတောက်ကြံနေညကပြင်းအား 9.1 မဂနီတူးရှိတဲ့ဒုတိယမြောက်ငလျင်ကြီးလှုပ်ခတ်ခဲ့ပြီးတဲ့နောက် Rich Chris မြို့ကအရေးပေါ်အကူအညီပေးရေးလှုပ်သားတွေအပြည့်စည်းတွေကိုဆန့်စစ်နေကြပါတယ်။ဂျာတာပရင်းနေက 6.4 မဂနီတူးငလျင်လှုပ်ခတ်ခဲ့သေးတာပါ။ငလျင်လှုပ်ခတ်မှုတွေအတွင်းတီဆုံးထိခိုက်ဒဏ်ရာရမှုအစဉ်ခံချက်တွေတော့မရှိပါဘူး။ဒါပေမဲ့တောက်ချန်နေကလှုပ်ခတ်ခဲ့တဲ့ပြင်းအား 9.1 မဂနီတူးငလျင်ကိုတော့တောင်ပိုင်းကယ်လီဖိုးနီးယားဒေသတစ်ခုလုံးနောက်အင်းနီးချင်းနီဗားဒါးပြည်နယ်တို့မှာပါခံစားခဲ့ကြရပြီးအပြည့်အစည်းတွေထပ်ဖြစ်ခဲ့သလိုဒေသခံတွေလည်းထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ငလျင်တန်တက်ရောက်ခဲ့တဲ့လူမှုအတိုင်းဝိုင်းအတွက်ပြည်ထောင်စုရဲ့တရက်အထောက်ပံ့တွေရစေဖို့အရေးပေါ်အခြေအနေကြီးညာပေးဖို့ကိုလည်းသမ္မတဒေါ်နယ်ထရန့်နဲ့ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနတို့ကိုကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူးဂါဗင်ညူဆမ်ကစနေနေ့မှာပန်ကြားထားပါတယ်
။ကာတာနိုင်ငံမှာတာလီဘန်သဘုံနဲ့လက်ရှိကျင်းပနေတဲ့ဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံကစစ်ပွဲကိုနိုင်ငံရေးအရအဖြေရှာနိုင်ရေးဆောင်ရွက်ပြီးစီးခဲ့သမျှအထက်မှာအထူးရောက်ဆုံးဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ကစနေနေ့မှာကြိုးစိုးဂုဏ်ပြုလိုက်ပါတယ်။ဆစ်ရှိနှစ်နီးပါးကြာစစ်ပွဲအတွင်းအမေရိကန်နဲ့တာလီဘန်ရံဘက်နှစ်ဖက်ကြားတနည်းနီးပါးကြာတိုက်ရိုက်တွေ့ဆုံဆွေးနွေးမှုရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇူလိုင်29ရက်နေ့ကစတင်ခဲ့တာပါကာတာနိုင်ငံမြို့တော်ဒိုဟာမှာတနင်္ဂနွေနေ့မှာစတင်မဲ့အာဖဂန်ပြည်တွင်းရေးဆွေးနွေးပွဲအတွက်အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးပွဲတွေရန်နာဖို့စနေနေ့မှာဆုံးဖြတ်ခဲ့ကြောင်းဇမဲခါလီဇက်က Twitter လူမှုကွန်ရက်မှာရေးပါတယ်တာလီဘန်တို့ဘက်ကတော့အကြမ်းဖက်ဝါဒဒဏ်ပြန်တိုက်ပြည်ရေးအာမခံချက်နိုင်ငံတွင်းကနေအမေရိကန်ဥဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေဆုတ်ခွာသွားပြီးအချိန်ကာလတတ်မှတ်ချက်အာဖဂန်ပြည်တွင်းရေးဆွေးနွေးပွဲတွေမှာတာလီဘန်သဘုံအဖွဲ့ပါဝင်ရေးနဲ့အလုံးစုံပါဝင်တဲ့တည်တံ့ရေးညှိနှိုင်းရေးတို့ကိုအဓိကထားကြောင်းဆွေးနွေးခဲ့ကြပါတယ်
။ဥရောပသမဂ္ဂမှာအနောက်ဘောလ်ကန်ဒေသနိုင်ငံတွေအဖွဲ့ဝင်ဖြစ်ရေးကိုအခိုင်အမာထောက်ခံထားတယ်ဆိုတာကိုပြသနိုင်ရေးဂျာမနီဝန်ကြီးချုပ်အင်ဂလာ မာကယ်ကြိုးပမ်းနေပါတယ်။အဖွဲ့ဝင်သစ်တွေလက်ခံရေးကဥရောပသမဂ္ဂရဲ့မဟာဗျူဟာမြောက်အကျိုးစီးပွားဖြစ်တယ်လို့ဂျမနီဝန်ကြီးချုပ်အင်္ဂလာမာခဲကတောက်ချန်နေကပိုလန်နိုင်ငံပေါ့စနန်မြို့မှာကျင်းပတဲ့အနောက်ဘောလ်ကန်ဒေသနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအလေးအနက်ပြောဆိုခဲ့တာပါအဖွဲ့ဝင်သစ်ထပ်တိုးချက်ရေးဆွေးနွေးမှုတွေမတိုင်ခင် EU အဖွဲ့ကြီးရဲ့ရန်တရားကိုပိုပြီးထိရောက်အောင်ပြုပြင်ပြောင်းလဲမှုလုပ်ဖို့ပြင်သစ်သမ္မတအီမာနျူအယ်မာခရွန်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးလဲEU ရဲ့ရန်တရားတိုးတက်အောင်လုပ်ရမယ်ဆိုတဲ့အပေါ်မှာပြင်သစ်သမ္မတနဲ့တသဘောတည်းရှိကြောင်းဂျာမနီဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီအချက်ကြောင့်တော့အဖွဲ့ဝင်သစ်တိုးချဲ့ရေးဆွေးနွေးပွဲတွေကိုပြစ်ပယ်ရမယ်လို့မရှိမြင်ကြောင်းလည်းပြောပါတယ်။ဘောလ်ကန်ဒေသနိုင်ငံတွေဖြစ်တဲ့အယ်ဗေးနီးယား၊ဆာဗီးယား၊မွန်တီနီဂရို၊ဘော့စနီးယား-ဟာဇီဂိုဗီနာ၊ ခိုဆိုဘိုနဲ့နော့မက်ဆီဒိုနီးယားနိုင်ငံတွေကိုအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်ဟာဆိုရင်တိုးတက်အောင်မွတ်မှန်ဖို့အတွက်လုံလောက်တဲ့အချိန်ကာလလည်းဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်ကထပ်လောင်းပြောပါတယ်အထူးသဖြင့် Greece နဲ့အမည်နာမနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ North Macedonia နိုင်ငံအနေနဲ့အိနီးချင်းနေတဲ့သဘောထားကွဲပြားမှုတွေကိုကျော်လွှားနိုင်အောင်ရဲစွမ်းသက်တည်ရှိရှိစူးစမ်းခဲ့မှုအပေါ်မှာလည်းဂျာမနီဝန်ကြီးချုပ်ကချီးကျူးတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်2015ခုနျူကလ িয়ার သဘောတူညီချက်မှာပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေကိုကျော်လွန်ပြီးတန့်စင်ယူရေနီယံတွေစတင်ပြုလုပ်ဖို့သူတို့နိုင်ငံအနေနဲ့အဆင်သင့်ဖြစ်နေပြီလို့အီရန်နိုင်ငံရဲ့အုပ်ဆောင်အယတ်တိုလာခမီနီရဲ့ထိတ်တန့်လက်ထောက်တူကပြောကြားလိုက်ပါတယ်။ဥရောပနိုင်ငံတွေအနေနဲ့သဘောတူညီချက်အစ်စ်တွေပြုလုပ်ဖို့နောက်ဆုံးသတ်မှတ်ထားတဲ့တနင်္ဂနွေနေ့မတိုင်ခင်လေးတွင်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်ကိုအမေရိကန်ကဓာတ်ရိုက်ချိုးဖောက်ပြီးဥရောပနိုင်ငံတွေကတော့တွေဝိုက်တဲ့နီးနဲ့ချိုးဖောက်ကြတာဟာအီရန်နိုင်ငံကိုသဘောထားတင်းမာစေတဲ့အကြောင်းရင်းတစ်စိတ်တည်းသာဖြစ်တယ်လို့ထိတ်တန့်လက်ထောက်ကဗီဒီယိုသတင်းစကားမှာပြောပါတယ်။အီရန်ရဲ့အဓိကပို့ကုန်ရေနံကိုပြစ်မှတ်ထားပြီးအမေရိကန်သမ္မတဒိုနယ်ထရန့်ကစီးပွားရေးဒဏ်ခတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ဥရောပနိုင်ငံတွေအနေနဲ့အီရန်နိုင်ငံရဲ့တက်တာခွင့်ရရှိမဲ့နီလန်းရှာဖွေဖို့ပြက်ခွက်ခဲ့ကြတာဖြစ်တယ်လို့သူကဆိုပါတယ်။အီရန်ရဲ့အနေနဲ့ဒီနျူကလ িয়ার တန့်စင်မှုကိုဘယ်အဆင့်ထိတိုးမြှင့်လှုပ်ဆောင်မယ်ဆိုတာမသေးကြပေမဲ့ဗယ်လီတာတီရဲ့ပြောကြားချက်အရကတော့900ဂိုင်နှုန်းအဆင့်ထိလှုပ်ဆောင်သွားမယ်လို့သူကြေညာချက်မှာပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113လိုင်းဒိုမီတာ40 kHz 8013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရွေးမြန်မာပိုင်းအစီအစဉ်ရဲ့တင်းင်းခရင်နေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရှေးဟောင်းပုဂံဒေတာကိုကမ္ဘာအမွေအနှစ်ဆင်းရဲနဲ့မှထည့်သွင်းသတ်မှတ်လိုက်ပြီလို့ကုလသမဂ္ဂ UNESCO အဖွဲ့ကစနေနေ့မှကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာကျင်းပတဲ့ UNESCO ရဲ့ကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးတွင်အခုလိုသတ်မှတ်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO Internet ဆာမျက်နှာနဲ့ Twitter ဆာမျက်နှာတွေမှာဖော်ပြထားပါတယ်။ပုဂံယဉ်ကျေးမှုအမွေအနှစ်ဒေတာကိုကမ္ဘာအမွေအနှစ်ဆင်းနဲ့ထည့်သွင်းလိုက်တဲ့အပေါ်ကမ္ဘာအမွေအနှစ်ကော်မတီအဖွဲ့ဝင်နိုင်ငံတွေကလှိုက်လိုက်လဲလဲထောက်ခံခဲ့ကြတာပါအခုလိုကမ္ဘာအမွေအနှစ်ဖြစ်ထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်မြန်မာအစိုးရနဲ့ပြည်သူတွေကိုစားအထူးပဲကျေးဇူးတင်တယ်လို့ UNESCO ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မှတ်ကြီးဦးကျော်စရာကစနေနေ့အခမ်းအနားတွင်မှပြောကြပါတယ်ပုဂံဒေသကိုကမ္ဘာအမွေအနှစ်ဆင်းဝင်ဖို့အတွက်နိုင်ငံတကာအထိတ်မှအဆောက်အုံနဲ့နေရာဒေသများကောင်စီအဖွဲ့ကပညာရှင်တဦးက2018စက်တင်ဘာလတည်းမှာဆက်ရက်ကြာလာရောက်ဆစ်ဆေးခဲ့ပြီးတဲ့နောက်အထင်အမှတ်အဆောက်အုံနဲ့နေရာဒေသများကောင်စီအဖွဲ့ကပုဂံဒေသကို UNESCO စင်းဝင်ဖို့အတွက်ထောက်ခံပေးခဲ့တာဖြစ်ပါတယ
်။အိန္ဒိယနိုင်ငံရဲ့တဲကန္နာယပြည်နယ်တစ်ခုဖြစ်တဲ့ရာဂျစတန်ကဂျိုင်ပေါ်ခန္ဓာမြို့ကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအနှစ်ဆင်းတဲ့ထည့်သွင်းလိုက်ပါတယ်။ပန်းနူရောင်မြို့တော်လို့ကြော်ကြားတဲ့ဂျိုက်ပေါ်မြို့ဟာဒီလိုအမွေနဲ့စီးရင်သူသွင်းခံရတဲ့ဒုတိယမြို့ဖြစ်ပြီးအခုအခါပါရီ၊ဗီယက်နာ၊ဘရက်ဆဲ၊ရိုမ်၊အီဒင်ဘတ်စတဲ့မြို့တွေလိုထိတ်တန့်အဆင့်တန်းရရှိသွားတာပါဂျိုက်ပေါ်ရဲ့မြို့ပြစီမံကိန်းဟာရှေဟောင်းအိန္ဒိယနဲ့ဒီဟိန္ဒူနဲ့ခေတ်သစ်မကိုလက်ရာတွေအပြင်အနောက်တိုင်းယဉ်ကျေးမှုရဲ့အငွေ့အသက်တွေကိုပါရောထွေးပုံဖော်ထားတာကိုတွေ့ရတယ်လို့ UNESCO ရဲ့ကြေညာချက်မှာပြောပါတယ်ကျေပေါ်မြို့မှာကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ကသတ်မှတ်ထားတဲ့နောက်ထပ်အဆောက်အုံတစ်ခုလည်းရှိပါတယ်။အမေဒဘတ်မြို့ကတော့2019ခုနှစ်မှာကမ္ဘာအမွေအနှစ်စီးရင်အတွတ်သွင်းခံရတဲ့ပထမမြို့ဖြစ်ပါတယ
်။မြောက်ကိုရီးယားရဲ့ဖမ်းဆီးချုပ်နှောင်မှုကနေပြန်လွှတ်လာပြီးမကြာခင်မှာတည်ဆုံသွားခဲ့ရတဲ့ Otto Wambia ရဲ့အမေရိကန်မိဖတွေကဖမ်းဆီးထားတဲ့မြောက်ကိုရီးယားကုန်တင်တင်မော့ကိုလေလံပစ်ရောင်းရတဲ့ဒေါ်လာတန်ပေါင်းများစွာကိုသူ့သားတည်ဆုံမှုအတွက်ရောချေးပေးဖို့တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးကြောင်မီးသွေးလောင်စာတင်ဆောင်လာတဲ့မြောက်ကိုရီးယားတင်မော့တစင်းကိုအမေရိကန်ကပြီးခဲ့တဲ့မေလထဲမှာဖမ်းဆီးခဲ့တာပါ။ 1B ဘာကြောင့်တည်ဆုံးသွားရလဲဆိုတာကိုမြောက်ကိုရီးယားဘက်ကမှားယွင်းစွာအကြောင်းပြခဲ့တဲ့အတွက်ပြန်ရှင်းပြဖို့တောင်းဆိုထားတာကိုတုံ့ပြန်ဖို့ပြက်ကွက်ပြီးတဲ့နောက်မှာဗုဒ္ဓဟူးနေ့ကအမှုဖွင့်ခဲ့တာလို့လဲ 1B ရဲ့မိသားစုရှင်းနေကပြောပါတယ် 1B တည်ဆုံးမှုအတွက်ရောချင်းငွေဒေါ်လာ3500ကျော်ပေးဆောင်ရမယ်လို့အမေရိကန်တရားရုံးတစ်ခုကအမိန့်ထုတ်ထားပါတယ်
ပြင်းနေနိုင်ငံမှာကျင်းပနေတဲ့2019ဖီဘာအမျိုးသမီးကမ္ဘာဖလားပွဲမှာတော့ဆွီဒင်ကအင်္ဂလန်အသင်းကိုနိုင်ပြီးတတိယရသွားပါတယ်ဆွီဒင်နဲ့အင်္ဂလန်တို့ဒီကနေ့ကစားကြတာမှာဆွီဒင်က2-2နဲ့နိုင်ပြီးတတိယရသွားတာပါပွဲစပြီး17မိနစ်မှာဆွီဒင်အသင်းဘဲတောင်ပန်ကဂိုးရှိချပေးလိုက်တာကိုအင်္ဂလန်နောက်တန်းကတိကျမဖြစ်ပဲထွက်လာတဲ့ဘောလုံးကိုအက်စလန်ဒီကသွင်းယူခဲ့လို့ဆွီဒင်ကအဖွင့်ကိုရသွားပါတယ်ဆွီဒင်အတွက်ဒုတိယဂိုးကိုတော့ဂျပ်ကွဆင်က22မိနစ်မှာတွင်းခဲ့ပါတယ်31မိနစ်မှာအင်္ဂလန်ကခါဘီကညာဝင်းကနေအတင်းဆွဲပြီးတော့ဂိုးတွင်းခဲ့တာတော့တကူပြန်ရခဲ့ပါတယ်အဲ့ဒီနောက်33မိနစ်မှာတိုက်စစ်မှု white ရဲ့ရင်ပတ်နဲ့တာပြီးခြေပတ်ကိုတွင်းခဲ့ပေမဲ့အငင်းပွားဝေရာကိုဖြစ်ခဲ့ရပါတယ
်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။သောတာရှင်များရှင်ဒီကနေ့ဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ရန်ကုန်တက္ကသိုလ်နယ်မြေမှာចောင်းသားတွေရဲ့သွေးမြေကျခဲ့တဲ့ចောင်းသားအများအပြားတည်ဆုံးခဲ့ရတဲ့7 July ဖြစ်ရက်58နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။ကျောင်းသားအများပြတည်စေခဲ့တဲ့ဒီ7 July လို့ဖြစ်ရမျိုးတွေကြောင့်မြန်မာနိုင်ငံဟာအိန္ဒိချင်းနိုင်ငံတွေထက်တောင်းနှိမ့်ချသွားတဲ့အဖြစ်ကိုရောက်ခဲ့ရတယ်လို့ရေစင်းစိုက်ပျိုးရေးတက္ကသိုလ်အငိမ့်စားပါမောက်ခကျုပ်ဒေါက်တာဆလိုင်းထွန်းတန်းကပြောပါတယ်။လက်ရှိအခြေအနေတွေအရ7 July လို့ဖြစ်ရမျိုးနောက်ထပ်ပြန်မပေါ်လာနိုင်ဘူးလို့လည်းယရိပြတ်မပြောနိုင်သေးတဲ့အကြောင်းသူကပြောပါတယ်။အခုခါမှာအသက်62နှစ်ရှိနေပြီဖြစ်တဲ့ပါမောက်ခဆလိုင်းထွန်းတန်းကိုကိုညာဝင်းအောင်ကမေးမြန်းလာမှာ7 July နဲ့ပတ်သက်လို့အခုလို့စပြောပါတယ
်7 July ဆိုတဲ့ဥစ္စာက July ကခုနှစ်နှစ်မှာကျောင်းသားတွေအသက်ခံရတာအဲ့ဒါဘယ်လိုလဲဆိုဘယ်ခေတ်မှာပဲဖြစ်ဖြစ်လူကြီးတွေကငြိမ်းနေတယ်အစိုးရတရားပြဖြစ်စေမတရားပြဖြစ်စေအဲ့ဒီတော့ဘုန်းနေဝင်းရဲ့အစိုးရဟာဘာမှချီးကျူးစရာလည်းမရှိဘူးထောက်ရုံနေတယ်ဆိုလို့ဆိုတာကျောင်းသားတွေကသိတဲ့အခါကျအဲ့ဒါလှုပ်ရှားလာတယ်လှုပ်ရှားလာတဲ့အခါကျတော့ဒီလောက်ခုနှစ်မှာကျောင်းသားတွေကကျောင်းသားသမိုင်းကမှသူစုဝေးနေကြတယ်။ကျောင်းသားသမိုင်းကဒီဖြုတ်ဖြုတ်ခွဲလိုက်ပြီတဲ့။ဒီခါမှဒါမျိုးမဖြစ်ဘူး။ဘယ်နိုင်ငံမှလက်မဖြစ်ဘူး။ဒါဟာကျောင်းသားတွေရဲ့သူတို့ရဲ့လောက်ရကိုရတတ်အောင်သူကတမင်လှုပ်ချလိုက်တဲ့သဘောပဲလို့ကျွန်တော်အောင်အဲ့လိုပဲအောင်မိတယ
်။ဟုတ်ကဲ့။ဆရာအဲ့တော့ဒီ7 July ဖြစ်ရကြောက်ပေါ့လေ။ဒီတိုင်းပြည်မှာဘလို့တွေနင့်နာဆုံးရှုံးမှုဖြစ်စေခဲ့လေခင်ဗ
ျ7 July ဆိုတာကျွန်တော်ထင်တယ်လေဒါမျိုးကိစ္စဘူးကျုပ်အောင်လုပ်ကြရလောက်ခဲ့တာပဲအင်္ဂလိပ်ကအဲ့ဒါမျိုးမလုပ်ပါဘူးကျွန်တော်တို့အချင်းချင်းပဲလုပ်ကြတာကျွန်တော်တို့ချင်းချင်းဘာကြောင့်လုပ်ကြလဲလို့ဆိုလို့ရှိရင်အဲ့ဒါအာနာရှင်ရဲ့စီကြတာပဲသူတို့ပြောတော့ကဘာပေါ်ကနေကြတော့မလို့တိုက်ကြည့်ကြည့်လက်မသိအလိုမှာသူစစ်တပ်ကဝင်ခဲ့တယ်လို့ပြောတာပဲကျွန်တော်အမြင်ကတော့အဲ့ဒီလက်သက်အလိုမှာသူတို့ကန်ချတယ်ပြောအဲ့လိုပဲကျွန်တော်မြင်တာပဲကျောင်းသားတွေကိုမလို့မလှုပ်ရှားရအောင်ငါတို့လူကအကုန်မှန်ကြီးပဲကွာမင်းတို့ကောင်တွေတတိရှိရေလက်ကြောက်ဟာဆိုပြီးတော့မှလက်ခါရနဲ့လှုပ်လိုက်တဲ့သဘောဟာကျွန်တော်ထင်တယ်ကျောင်းသားတွေအတွေ့ရောတိုင်းပြည်အတွေ့ရောနောက်ပြီးတော့ကျွန်တော်ပေါ့နာကအမပြည့်ရဲ့သမိုင်းမှတ်တမ်းမှာရောဒီကဲအမဲစကြီးထင်ကြိုင်းခဲ့တာပဲကျွန်တော်တော့အဲ့လိုပဲမြင်တယ
်အဲ့တော့ဆရာဒီ7 July ဖြစ်ရတဲ့ပတ်သက်ပြီးတော့ဘလို့သင်ခန်းစာယူသင့်ပါလဲ
အဲသင်ခန်းစာယူသင့်တာကတော့ကျွန်တော်တို့ကျောင်းသားလူတွေဆိုတာတောင်ကျွန်တော်တို့အနေအားကိုယူမဲ့လူတွေပြီးတော့နောက်တစ်ခေတ်ရဲ့ခေါင်းဆောင်တွေအဲ့ဒီနောက်တစ်ခေတ်ရဲ့ခေါင်းဆောင်တွေကိုကျွန်တော်တို့ကဘယ်တော့မှမဖြစ်စီအပ်ဘူးအဲ့လိုဖြစ်စီတဲ့အတွက်ကြောင့်ကျွန်တော်တို့အမျိုးမျိုးတိုင်းပြည်မှာဖြစ်ခဲ့တယ်ဖြစ်ဖြစ်တဲ့လူတွေကိုဒါတတ်လိုက်တဲ့သဘောပဲအဲ့တော့ကျွန်တော်တို့ဘာမှပြဘယ်တော့မှသူများနဲ့ဓာတ်မှုမလိုက်နိုင်ဘူးဘယ်ဟုတ်မလဲအခုလာဦးတော့ကျွန်တော်တို့တက်သွားပြီကျွန်တော်အောက်မှာကြမ်းရည်မရှိတော့လေအဲ့လိုဖြစ်သွားတယ်အဲ့တော့နောင်ကာလကိုအုပ်စုဝင်လူတွေကိုကျွန်တော်တို့ပြုတ်ထောင်တာပြီးနေတယ်ဒီမှာဆိုကျောင်းသားသမက်ကဆိုလို့ရှိရင်ဒီခါရက်နဲ့သူတို့လွတ်လွတ်လပ်စကားပြောတဲ့နေ့ဒီအာဒီခါရက်ဒီကကဘာကျော်ပုဂ္ဂိုလ်တွေကိုဖိတ်ပြီးတော့မှအဲ့ဒီကျောင်းသားသမက်ကမှကျော်စကားပြောခိုင်းတာဒီမင်းဘယ်လိုပဲမင်းအယူဆရှိရှိမင်းငါလည်းဘယ်လိုမှမ မတည့်ရင်ဒီဖြစ်သူကလက်တွဲသွားနိုင်ရမယ်ဆိုတဲ့သဘောမျိုးစိတ်ဓာတ်ရှိတယ်အဲ့ဒါခိုင်မာတဲ့စိတ်ဓာတ်အင်တမပြင်းကျက်တဲ့စိတ်ဓာတ်ပဲအခုကျွန်တော်တို့မာမာကအဲ့ဒါမျိုးရင့်တဲ့စိတ်ဓာတ်မရှိဘူးအဲ့တော့အဲ့ဒီစိတ်ဓာတ်ကိုမွေးဖို့လိုတယ်နောက်ကိုဒါမျိုးမဖြစ်အောင်ကျွန်တော်တို့ကစူးစမ်းရမယ်
အဲ့တော့ဒီလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေကိုကြည့်ရင် 7 July လို့ရုပ်ဆိုးဖွယ်ရာဖြစ်ရဆိုးမျိုးနောက်ထပ်ဖြစ်မလာနိုင်တော့ဘူးလို့ပြောလို့ရနိုင်ပြီလားခင်ဗျ။
အဲ့ဒါမပေါ်နိုင်ဘူးလို့တော့ကျွန်တော်တို့ရေးရေးကြီးတော့မပြောရဲဘူးပေါ့ဗျာ။ဘာကြောင့်လဲဆိုကြည့်လောလောဆယ်အခြေအနေရစင်မြိုင်ဆိုးအဖြစ်နာခုခုဘာပဲပြောပြောရုပ်ဆိုးကတစ်ခုလုံးတည်းနောက်ပါလေလိုက်ဖြစ်တယ်ဘုသူဘာပဲအကောင်းလုံးလုံးလက်ထောက်စာလိုက်ဖြစ်တယ်ဘာလို့ဒေါ်စုကဒုက္ခမကြိုက်အောင်လို့ဒေါ်စုကလူတွေကပုံကားရမယ်အဲ့လိုမျိုးပုံကားအောင်သူကတမိကိုလိုက်လုံနေတာအဲ့တော့ဒါတော့မလုပ်ကောင်းဘူးလို့ကျွန်တော်ထင်တယ်သူတို့ဥပဒေကိုတွင်းကျင်တဲ့လူဆိုလို့ရှိရင်တပ်ပလိုက်ထားတယ်အဲ့တော့ဒါမျိုးတော့မလုပ်အပ်ဘူးဗမာတောင်မပြောချင်တော့ဘူးကိုယ့်ဟာကိုယ်အဲ့လိုမျိုးတွေမဖြစ်အောင်ကျွန်တော်တော့စူးပဲတောင်းနေတယ်နောက်ဆုံးကြတယ်ရှင်းရှင်းပြောင်းဆိုတော့
ရန်ကုန်တက္ကသိုလ်ဝင်းအတွင်းចောင်းသားတမကတက္ကသအဆောက်အဦကိုဒိုင်းနမိုက်နဲ့ဖြုတ်ခွဲခဲ့လို့ចောင်းသားယာနဲ့ချီတေဆုံးခဲ့ရတဲ့7 July အကြံဖက်မှုနဲ့ပတ်သက်လို့အဲ့ဒီအချိန်ကအစိုးရကတော့တေဆုံးသူចောင်းသား18ဦးသာရှိခဲ့တယ်လို့ဆိုပေမဲ့မျက်မြင်သက်သေတွေအစိုးရတေဆုံးသူចောင်းသားဒီထက်မကပိုများတယ်လို့ဆိုကြပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ထိုစင်ကစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းနဲ့ဒုတိယခေါင်းဆောင်ဗိုလ်မှူးချုပ်အောင်ကြီးတို့ကတော့တယောက်နဲ့တယောက်အပြန်အလှန်ဆွဆွဲနေခဲ့ကြပြီးဘယ်သူကမှပြက်ပြက်သားသားတာဝန်ခံမှုမရှိခဲ့ပါဘူးရှင်။ 7 July အကြံဖက်နှိမ်နင်းခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့ပမောက်ခချုပ်စလိုင်းထွန်းတန်းနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။လွန်ခဲ့တဲ့3နှစ်လောက်ကစတင်ကျင်းပလာတဲ့27ရာစုပင်လုံညီလာခံကိုတိုင်းရင်းသားအုပ်စုတွေစိတ်ပျက်နေကြပါတယ်။ဒီလိုအခြေအနေပေါ်ဖြစ်ပေါ်စေတဲ့အကြောင်းရင်းတွေကိုဦးအောင်ခင်ရေးသားပြီးတော့ကိုညာဝင်းရောင်နဲ့အတူတင်ပြထားပါတယ်ရှင
်။တပီလုံးအပြည့်အခက်ရစရေးသဘောတူချက် NCA ကိုလက်မှတ်ထိုးခဲ့တာ3နှစ်ကျော်လာပြီး27ရာစုပင်လုံညီလာခံကျင်းပတာ3ချိန်ရှိပါပြီ။ဒါပေမဲ့လုံနီးလုံထုံးတွေမှာအချိန်ကုန်နေတာမို့တင်းသားမြင်သားတဲ့တိုးတက်မှုမရရှိသေးဘူးလို့ရန်ပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါသေး။ KNU ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမူတူစေဖို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်လမ်းကြောင်းတင်းဆောင်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါတယ်။တပြည်လုံးအပြည့်ရသဘောတူချက် NCA ကိုဦးသိန်းစင်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာစစ်စင်ရေးအရှင်အဟုန်မြင့်တက်လာလို့စစ်ပြေးဒုက္ခတွေတိုးပွားနေပါသေး။ NCA အပြည့်ရစာချုပ်ရဲ့နောက်ဆက်တွဲအဖြစ်ပထမအကြိမ်မြောက်ပြည်တော်စုငင်းရဲညီလာခံကိုဦးသိန်းစင်အစိုးရဆင်းမပေးမီ2016ဇန်နဝါရီလမှာကျင်းပပါတယ်။ဒါပေမဲ့ဒီညီလာခံဟာအထင်မှသဘောထားဖြစ်ပြီးတကယ့်ညီလာခံကို NLD အစိုးရကကျင်းပမယ်လို့ဆိုပါတယ်
။နောက်တော့မကြပါဘူး2016ဩဂုတ်လမှာဒုတိယပြည်တော်စုငင်းရဲညီလာခံကို27ရာစုပင်လုံးညီလာခံအမည်နဲ့ NLD အစိုးရကကျင်းပပါတယ်။ပထမပင်လုံးကြီးလာကံမှာပါတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကစစ်စင်ရေးလုပ်နေတော့27ရာစုပင်လုံးအမည်၃နဲ့ကိစ္စကိုတိုင်းသားဘက်ကဗဝင်မကြကြပါဘူး1948ပင်လုံးစာချုပ်ပါဂရီကဝုအပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာကံကိုပင်လုံးတစိတ်တက်တဲ့ကိစ္စကိုတိုင်းသားခေါင်းဆောင်တွေကစိုးရိမ်ပူပန်ကြတယ်လို့ Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံးအလွန်ဆိုတဲ့49မျက်နှာစာတမ်းမှာဖော်ပြပါရယ်27ရာစုပင်လုံးညီလာခံဟာ2008အခြေခံဥပဒေအတိုင်းတမ်ဘရော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းသားကိုယ်စားလှယ်တွေကသုံးသပ်ကြတာကိုလည်းပင်လုံးအလွန်စာတမ်းမှာဖော်ပြထားပါရယ
်ဦးသိန်းစင်အစိုးရကဖွဲ့စည်းခဲ့တဲ့ဝင်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းရိုင်းရေးဗဟိုဌာန MPC မြန်မာ Peace Center ကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့အစားထိုးလိုက်ပါတယ်။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးလိုက်ပါတယ်။ အပြည့်အခတ်ရက်ဆွဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိုထိခိုက်စေတယ်လို့ Transnational Institute ကဆိုပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်ရွယ်ချက်ကိုတန်တရားမရှိကြပေမဲ့ NRPC ဌာနတွေမှာအတွေ့အကြုံနဲ့ဝန်တန်းအားနည်းနေပါသေးတယ်။
အတက်အောက်အာနာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလွတ်တဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးယိုယွင်းပျက်စီးလာရတယ်လို့ပင်လုံအလွန်စာတမ်းမှာဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ဟာတက်မတော်နဲ့ဆက်ဆံရေးအစဉ်ပြေဖို့ကိုသာအဓိကထားနေတယ်လို့တိုင်းရင်းသားတွေဘက်ကမြင်ပါတယ်။ဝန်ကြီးဟောင်းဦးအောင်မင်းကတော့ NLD အစိုးရရဲ့အားနည်းချက်၃ခုကို7 day သတင်းစာနဲ့2008စက်တင်ဘာ9ရက်နေ့ကတွေ့ဆုံမေးမြန်းစဉ်ထောက်ပြသွားပါတယ်။NLD အစိုးရမှ Peace Policy အကောင့်ထဲပေါ်တဲ့အဖွဲ့နဲ့လုပ်ငန်းအဖွဲ့စတာတွေမရှိတာကိုထောက်ပြပါရယ်။သမရဦးစည်းတဲ့ငင်းငင်းရေးကော်မတီဒုသမရဦးစည်းတဲ့ကော်မတီနဲ့ဦးအောင်မင်းဦးစည်းတဲ့ MPC ငင်းငင်းရေးဘ ഹു ဌာနစတဲ့စင်ကဲစင်ကဲတာဝန်ယူတာမျိုး NLD မှာမရှိသေးဘူးလို့ဆိုပါရယ
်။ဒေါ်ဆာစုကြည်ဟာအပေါ်ကအမိန်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းစင်းတဲ့အခါလဲစင်းပါလေ။အောက်ကိုဆင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းချက်ပဲလို့ဆိုပါပဲ။နိုင်ငံခြားရေးဝန်ကြီးတာဝန်လေးယူထားတဲ့ဒေါ်စုဟာအင်မတန်အလုပ်များပါသေး။ငင်းချမ်းရေးအလုပ်ကိုအချိန်တိတ်မပေးနိုင်တာမို့ဒေါ်စုစကားမှားသွားရင်ကင်မဲ့သူမရှိဘူးလို့ဦးအောင်မင်းကရှင်းပြပါသေး။ NLD မှာဆင်ခဲ့တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တွေဖို့အခက်အခဲရှိတယ်လို့ဆိုပါသေး။ MPC လုံငန်းအဖွဲ့မလို့ဟာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်88မျိုးဆက်တွေဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မြင့်စတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုပ်ငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့ NLD မှာမရှိဘူးလို့ဦးအောင်မင်းကဆိုပါပဲနောက်ပြီးတော့ငင်းညာရေးကိစ္စမှာဆောင်ရွက်သူ player မပြောင်းဖို့လိုတယ်လို့ဆိုပါတယ်အခုဖြစ်နေတာကသမ္မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိဇက်တိုက်လှုပ်လာသူတွေဖြစ်ပြီးအစိုးရဘက်မှသာအပြောင်းလဲရှိတာမို့နှောင့်နှေးကြံ့ညာနေရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီတဲ့ပုံပြီးကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်မင်းကပြောသွားတာကိုမနစ်ကထုတ်တဲ့7 day သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်ပို့ချပေးနေတဲ့အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Style Ganda မှာမြင်းချောင်းလို့ဒီပြရတဲ့ line ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း out of line
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ထွက်နေတာရောက်နေတာ line line ကမြင်းချောင်းဆိုတော့စုစုခုရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းချောင်းအပြင်ဘက်ကိုထွက်နေတာရောက်နေတာဖြစ်ပါတယ်ဒီတုန်းကစစ်တပ်ကလာတာဖြစ်ပြီးစစ်သားတွေတန်းစီပြီးစစ်ရေးလိကျမယ်ချီတက်ကြမယ်ဆိုရင်လိုင်းပြင်ဘက်ကိုရောက်နေတဲ့စစ်သားဟာစီမင်းရလက်ခံနိုင်စရာမရှိတာဖြစ်ပါတယ် idiom ဆိုတဲ့ device ဒီဘက်ကလည်းဒီတိုင်းပါပဲလူချင်းဝတ်တိတ်ခါနဲ့ဖြစ်စီတက်ဆိုင်ရာစီမင်းတွေနဲ့ဖြစ်စီလက်ခံနိုင်စရာမရှိတဲ့အခြေအနေကိုဒီအတုံးနဲ့ရည်ညွှန်းပြောတာဖြစ်ပါတယ်ဒါကြောင့်နေစဉ်ဘဝမှာတူဦးကလှုပ်လိုက်ပြောလိုက်တာဟာစောကားရရောက်တယ်လက်ခံနိုင်စရာမရှိဘူးယင်သီးရရောက်တယ်ဆိုရင် out of line ဖြစ်နေတယ်ဆိုပြီးတော့ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်တနည်းကျွန်မတို့မြန်မာမှာလွန်ရာကျတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mike I think what you said to Jane is out of line you should say sorry to her
Mikeyမင်းချင်းကိုပြောလိုက်တာလွန်ရာကျတယ်လို့ထင်နေ။ဒါကြောင့်မင်းသူ့ကိုပြန်တောင်းပန်သင့်တယ်လို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mike, I think what you said to Jane is out of line. You should say sorry to her.
ခုဆက်လက်တင်ပြပေးမှာကတော့
Put your neck on the line.
ဖြစ်ပါတယ်။စာလုံးပေါင်းက PUT put ကထားတာ YOUR ကသင်ရဲ့NECK neck ကလေပင် ON on ကအပေါ်မှာ THE LINE the line ကမြင်းချောင်းဆိုတော့ဇကုထုံရဲ့တိုက်ရိုက်ဒေဘေကမြင်းချောင်းပေါ်မှာကိုယ့်ရဲ့လေပင်ကိုထားတာပေါ့ idiom ဆိုရဲသူပိုက်ဒေဘေကတော့ကျမတို့မြန်မာမှာကိုယ့်လေပင်ကိုစင်းခံတယ်ဆိုရဲဆူယိုးနဲ့စင်တူတယ်လို့ဆိုရမှာပါတခုခုအတွက်ကိုယ့်သိခါကိုယ့်အသက်ကိုယ့်ပစ္စည်းစသဖြင့်နေနာဆုံးရှုံးနဲ့အန်ဒီရဲ့ရှိတဲ့ကြားကစွန်စားပြီးလှုပ်လိုက်တာဖြစ်ပါတယ်တနည်းတော့အာမခံတဲ့အတွက်တာဝန်ကြီးလာတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Joe ကသူ့တငယ်ချင်း Tom ကိုအလုပ်ခံဖို့သူ့ဆရာသမားကိုသူကအာမခံတာဝန်ယူပြီးမေတ္တာရက်ခံခဲ့တယ်ခုတော့သူနောင်တရလို့မဆုံးဖြစ်နေပြီလို့ဒိဗေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
ခုနောက်ဆုံးတင်ပြပေးမှာကတော့
Line one's pockets.
ဖြစ်ပါတယ်။စာလုံးပေါင်းက L-I-N-E line ကဒီနေရာမှာကရိယာ verb ဖြစ်သုံးထားပြီးစီတန်းထားတာကိုဆိုလိုပါလေ ONE apostrophe S once got ဦးတယောက်ရဲ့ POCKETS pockets ကအင်ဂျီတမမဟုတ်ဘောင်းဘီရဲ့အိတ်တွေဆိုတော့ scribe ခုရဲ့ဓာတ်ရိုက်အသေးပဲကတော့လူဦးတယောက်ဟာကိုယ့်အိတ်ထဲကိုစီထားတာပေါ့ဒီနေရာမှာကိုယ့်အိတ်ထဲကိုပြန်စီရင်ငွေနဲ့စီလေးရှိတာမို့ဒီအသုံးရဲ့ idiom အသေးပဲကလည်းလောဘကြီးပြီးမတရားတွေကြီးနဲ့ကိုအိတ်ထောင်နဲ့ကိုငွေဖြည့်တာကိုဆိုလိုတာဖြစ်ပါလေအထူးသဖြင့်ငွေရဖို့အလွယ်ဆုံးနည်းကတော့လတ်စားတဲ့နည်းပဲဖြစ်ပါလေကျမတို့မြန်မာမှာတော့လက်ဖက်ဘူးတောင်းတာကအစဒါတည်းမကငွေကိုရအောင်လုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Corrupt officials are well known for lining their pockets
အဂတိလိုက်စားတဲ့အရာရှိတွေကသူတို့အိတ်ထောင်နဲ့သူတို့ငွေဖြည့်ကြတယ်လို့နာမည်ကြီးနေကြတယ်လို့အဓိပ္ပာယ်ရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Corrupt officials are well known for lining their pockets.
ဒီသတင်းပါ line ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
out of line, put one's neck on the line, line one's pockets.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်ပို့ချပေးနေတဲ့ EDM သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ58 kHz 5805လိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒီအပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါရရှင်။ကိုအောင်အောင်ကအစီအစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောမှာ LGBTQ လို့ဒီတည်ကြတဲ့လိင်လူချင်းစုံမဲ့သူတွေပေါ့လေ။အမြဲသူတို့ရင်ဆိုင်ရလေရှိတဲ့ကိစ္စတွေနောက်လူမှုအတိုင်းဝန်ကြားထဲမှာဒီ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲနောက်ဒီခက်ခဲတွေကိုပေါ့လေအတားအဆီးတွေကိုဘယ်လိုမျိုးဖြတ်ကျော်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ LGBT အရေးလှူရှားသူမန္တလေးကရှင်းသမ်းမှာနောက်တစ်ယောက်ကတော့ရန်ကုန်ကမိတ်ကအန်တီမင်းမှာဟိုတခြားပါဝင်ဆွေးနွေးမဲ့သူတွေကိုလည်းပဲကျွန်တော်တို့ဒီတယ်လီဖုန်းဆက်သွယ်တာအဆင်ပြေတာနဲ့ဟိုလိုင်းပေါ်ကိုတင်ပေးမှာပါဆိုတော့အခုအရင်ဆုံးရှင်းတန်းကိုမေးချင်ပါတယ် LGBT တွေအနေနဲ့ပေါ့လေဒီမြန်မာနိုင်ငံလူမှုအတိုင်းဝိုင်းအတွက်မှာရင်ဆိုင်ရတဲ့အခက်အခဲအနေအထားကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာဒီအချင်းချုပ်လေးအရင်စပြောပြပါကျွန်တော်တို့နောက်ပိုင်းမှာအကျေတွင်းထပ်ပြီးတော့ဆွေးနွေးသွားပါမယ်
ဟုတ်ကဲ့ရှင်းတဲ့ဒီမြန်မာနိုင်ငံအတွင်းမှာအဓိက LGBT တွေရင်ဆိုင်ရတဲ့အခက်အခဲကတော့မိသားစုပင်ပြဿနာဒီလိုဆိုလို့ရှိရင်ဒီအကြောင်းမှာဟိုအကြောင်းနေမပြောတဲ့ပြဿနာနောက်အလောက်ခွင့်ကျင်းမှာအလောက်ကန်ခွင့်လည်းရရှိဖို့အတွက်ပြဿနာနဲ့နောက်ပြီးဆိုရင်ဒီအဲမှရပြဿနာပေါ့နော်ဒီလေးခုကတော့အဓိကရှင်းဆိုင်ကြံပေးရပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုအခုဆက်ပြီးတော့မေးချင်တာတော့အန်ဒီမင်းမှာအန်ဒီမင်းကရောဒီလူမှုအတိုင်းဝိုင်းနေဒီထဲမှာဘယ်လိုပုံစံမျိုးတွေကြုံခဲ့ရလဲဆိုတဲ့အခြေအနေလေးကိုပြောပြပါအောင
်ကြုံခဲ့ရတဲ့ဟာတော့အများကြီးပါပဲဒါပေမဲ့အသေးစိတ်နဲ့ဟိုအရင်ကလူနည်းစင်တာရည်ကိုသိနေရတာမျိုးအကြတော့အဲ့အမြင်မရှိလင်လာရဲ့သဘောလို့ရှိရဲ့ဟိုအနေမျိုးဒီနေထိုင်တဲ့ပတ်ဝန်းကျင်မှာပေါ့နော်အနေမျိုးကြီးကဘလောက်ပဲကောင်းအောင်မအောင်လုပ်ပြီးဆောင်ရွက်ပြီးဝန်ဆောင်မှုတွေပေးနေကြတော့လေအနေမျိုးကိုမင်းနဲ့အမြင်သိပြမရှိလင်ဘူးပေါ့နော်အမြင်မရှိလင်ဆိုတော့တော်ပညာတတ်အတိုင်းဝိုင်းတချို့တလေကတော့ဒီနိုင်ငံတကာကိုထွက်ပြေးတဲ့လူတွေကတော့ဒီလူအခွင့်အရေးတောင်းအောင်နားလည်ပြီးစာနာတတ်တဲ့လူတွေကတော့နည်းနည်းဟို level ထုတ်ပြနားလည်ပြီးတယ်တော်တော်များများရဆိုင်နေရတာကတော့အနေမျိုးဘလောက်ပဲခုနပြောသလိုဝန်ဆောင်မှုကောင်းကောင်းနဲ့ဟိုကောင်းကောင်းမွန်မွန်အကျိုးကြီးပြုနေတာမှပဲအနေမျိုးကိုသူတို့ကစိတ်လက်မခံဘဲနဲ့ရည်ချင်းလောင်ပြောင်ချင်းများတဲ့ပုံစံမျိုးလေးတွေတွေ့နေရတယ်အဲ့ဒါပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ရှင်းတန်းကိုပြန်ပြီးတော့မေးချင်ပါသေးတယ်ရှင်းတန်းတို့အနေနဲ့ခုနလိုပေါ့ဒီမိသားစုအထူးသဖြင့်တော့ပေါ့လေဟိုတခြားနေရာတွေမှာထင်ဒီမိသားစုအတိုင်းဝိုင်းကြတဲ့မှာရောဘယ်လိုပုံစံမျိုးဟိုဟိုရင်ဆိုင်ရလဲကိုယ့်အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့
ဟုတ်အထူးကားကတော့ဒီမိဘတွေရဲ့ကိဥ္ဏတော်တာပေါ့ဟိုဒီလောက်ဆွေးနွေးဆက်ဆက်မှုတွေညာတဲ့လောကကြီးမှာ LGBT ဖြစ်ပြီးဆိုလို့ရှိရင်အခက်အခဲတွေကပိုများတယ်အမွေးထားတဲ့မိဘတွေကိုယ်တိုင်ကလည်းသူတို့ငယ်စဉ်ဘဝမှာသူတို့အပေါင်းအသင်းတွေ LGBT ပေါင်းအသင်းတွေရှိခဲ့တော့ဘလို့နှိမ်ခဲရတယ်ဘလို့ဟိုဖိနှိပ်ခဲရတယ်လို့ဆိုတာကြုံတွေ့တဲ့အခါမှာမိမိရဲ့မိသားစုဝင်တွေမှာမိမိသားသမီးတွေမှာ LGBT ပါတဲ့အခါမှာသူတို့ကခယူနာတော်တော်နဲ့ကိုယ်သားသမီးကိုသူများနှိမ်ပါသူများကခွဲခြားဆက်ဆံမှာကိုစိုးရိမ်နေတဲ့အတွက် LGBT မဖြစ်ရဘူးဆိုပြီးတော့မှတားဆီးတဲ့တားဆီးမှုအဲ့ဒါတားဆီးမှုတွေကခက်ကလေးသားလို့ရှိရင်အကန့်အဲ့ကမ်းမှာဒီကလေးလမ်းမပေါ်ရောက်သွားတာလမ်းမပေါ်ချက်သွားတာဒါရိုက်တာပြတ်သွားတာနောက်ဆုံးမှာကုတ်ကုတ်ကိုအဆုံးတက်သေးသွားတာအဲဘီဘီဆိုလို့ရှိရင်ယောဂဗျာဆိုတွေဆွဲကပ်ပြီးတော့မှဘဝကိုကြော်လွန်သွားရတယ်ဆိုတဲ့အခြေအနေမျိုးရှိရပေါ့ဒါကတော့ကျမတို့ရဲ့ဒလေးတွေထုံတယ်နေခဏထားအောင်ပတ်ဝန်းကျင်မှာကိုယ့်ရဲ့သားသမီးဒီလိုမျိုးဖြစ်ရင် ငါတို့ကြုံတွေ့ခဲ့ဘူးတလို့ငါတို့ရှင်းမှရှိသွားတဲ့ LGBT တွေကိုဖိနှိပ်တယ်လို့နှိပ်စက်တယ်လို့ညှင်းပန်းတယ်လို့ခွဲခြားတယ်လို့မျိုးဖြစ်မှာဆိုတဲ့အတွက်မိဘတွေကလုံးဝခွင့်မပြုတဲ့မိသားစုတွေရှိတယ်လေအဲ့အမျိုးတွေတတ်လို့ပဲကလေးတွေကလမ်းမရောက်သွားတာလမ်းပေးရောက်သွားတာနောက်ဆုံးကိုကုတ်ကိုတတ်တည်သွားတဲ့ကိစ္စရပ်တွေရှိထိကြုံတွေ့ရပါတယ်ဟုတ
်โอเคဒီလုပ်ငန်းခွင်အတိုင်းဝိုင်းဒီတဲမှာကြတော့ဘယ်လိုပုံစံမျိုးနဲ့တွေ့ရပါလဲ
မြန်မာနိုင်ငံမှာကအဓိကကတော့ဒီစီးပွားရေးနဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့လေကျမတို့လေးလာစရာတွေဆောင်ရွက်စရာတွေလည်းအင်တန်များပါသေးတယ်နိုင်ငံတကာမိဖို့ဆိုရင်လည်းဒါအများကြီးလိုပါသေးတယ်ဒါပေမဲ့တစ်ခုပြောစင်တာဝန်ထမ်းရေးရခံထားရေးမှာဆိုရင်ကျမတို့မြန်မာနိုင်ငံမှာကအများစုကမိန်းကလေးချင်းတူရင်တောင်မှအပြုံနဲ့အအိုဆိုရင်အပြုံပဲဦးစားပေးရစနစ်အိုးရဆိုရင်တိတ်ပြီးတော့မှမသုံးချင်ကြဘူးဒီမိဖွားခွင့်ဘာများစသဖြင့်ဒါမျိုးတွေကလည်းရှိနေသေးတယ်ဒီလိုဆိုလို့ရှိရင် gender ရဆိုလို့ရှိရင်လည်းယောက်ျားလေးမိန်းကလေးမှတော့မှယောက်ျားလေးကအလုပ်ကိုနည်းနည်းရှားတယ်ပေါ့နော်ဒီလိုမျိုးပြတယ်မှာဆိုလို့ရှိရင်အဲ့ဒီမှာမှကျမတို့ LGBT ဆိုလို့ရှိရင်တို့ကလက်မခံခြင်းမှုလက်မခံခြင်းမှုဆိုတာကနှစ်ပိုင်းရှိတယ်။တစ်ပိုင်းကဆိုခုနပြောလို့မိန်းကလေးမှတော့မှဦးစားပေးရတဲ့အခြေအနေမျိုးနဲ့ရင်းဆိုင်ရတဲ့လူတွေရှိတယ်လို့ဒီ LGBT ဆိုလို့ရှိရင်တို့တွေးတဲ့အတွေ့အကြုံနံပါတ်1တို့ဘယ်လိုခံတွေ့ရမလဲတို့ရောက်လာတဲ့အပြင်ငါတို့လုပ်ငန်းကိုကုန်ပိတ်ခါကျပြီမလားငါတို့ထောက်တယ်တွေပေါ့နော် customer တွေနဲ့တွေ့တဲ့အခါမှာငါတို့ဝန်ထမ်းက LGBT ဖြစ်နေတယ်ဆိုလို့ရှိရင် customer တွေကရောဘယ်လိုမျိုးတုံ့တက်မလဲဘယ်လိုမျိုးတုံ့ပြန်မလဲဆိုတဲ့အပေါ်မှာ motivation တို့ကြောက်တာတခုရှိတယ်ဆိုတော့ကျတော့ LGBT ကိုခံမှုအတွက်ဆိုရင်တော်တော်များများကလဲညွန်ကြတယ်ဘီဘီဆိုလို့ရှိရင် LGBT တွေကိုခန့်ချင်ခန့်ရင်တောင်မှသူကဒီဖြစ်တည်မှုကိုသူကလက်မခံကြဘူးဥပမာပေါ့ smart transgender လို့ခေါ်တဲ့ဥပမာရာဇာလေးဖြစ်နေမျိုးတယ်ဒါပေမဲ့သူကမိန်းကလေးလို့ပြောင်းလဲနေတယ်ဒီလိုလူတွေဆိုလို့ရှိရင်လည်းမိန်းကလေးပုံစံမဝေးရဘူးတဆိုးဝင့်နိုင်လားစသဖြင့်ပေါ့ဒီလိုအဝေးစားတိုင်းခွဲခြားတာမျိုးတွေလည်းရှိတယ်လို့အလောက်ခွင့်တွင်ရပြီဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာလိုအပ်နေတာကဘာလဲဆိုတော့အလောက်ခွင့်တွင်မှာလိင်မှုဆိုင်ရာအထိပါနှောက်ယှက်မှုကိုတိုင်တန်းလို့ရတဲ့မူဝါဒတွေပြပြဆိုလို့ရှိရင်ဒီဖြစ်တည်မှုကိုလောင်ပြောင်းတဲ့အခါမှာအကာအကွယ်ပေးတဲ့မူဝါဒတွေမရှိတဲ့အခါမှာလောက်ခွင့်ပြေမှာဖင်ပုတ်လိုက်ခေါင်းပုတ်လိုက်အဲဒါမျိုးလေးတွေစုံဝါစုံဝါတဲ့အခါကျတော့တစ်ဖက်က LGBT တွေဘလောက်ပဲရေးသွေးပြေဝါတဲ့ဝန်ထမ်းကောင်ဖြစ်နေပါသေးသူတို့ကအဝေးအစားဆိုတဲ့ပုံမှန်တဲ့ငယ်ပြပြဆိုရင်သူတို့ကင်ကြွယ်ရမှာခက်ခဲတယ်ဆိုတဲ့ပုံစံအနေထားမျိုးရဲ့စားတုံးသူတွေကဒီ LGBT တွေဝန်ဆောင်မှုပေးတဲ့ဟာကိုလိုချင်ပါမလားဆိုတဲ့အတွေးရဲ့
ဆိုတော့
သူတို့ကနေပြီးတော့အဲ့လိုမျိုးတွေဖယ်လိုက်တာမျိုးရှိလို့ LGBT ဘက်ကလည်းဒီလိုမျိုးဖိနှိပ်ခံရတယ်ပြပြဆိုလို့ရှိရင်အဝေးစားပြောင်းခိုင်းတဲ့ပုံစံမျိုးဆိုတော့လုပ်ငန်းခွင်မှာဆိုသဟဇာတာမဖြစ်တဲ့အဲ့လိုမျိုးနေထားတွေရှိပါတယ်နှစ်ဖက်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျင်းတန်ပြောသွားတဲ့အထဲမှာတော့ဒါကိုကဝန်ထမ်းအနေနဲ့ဝင်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့မှဒါရင်ဆိုင်ရတဲ့အခက်အခဲပေါ့လေဆိုတော့ any mean ကြတော့ဒါ make it လုပ်ငန်းကိုလုပ်ကြိုင်နေဆိုတဲ့အခါကြတော့ဒီကိုယ်ပိုင်လုပ်ငန်းလုပ်တဲ့အခါမှာရောဘလူအခက်အခဲတွေကြုံရလိမ့်ရှိပါလေ
ဒီကိုယ်ပိုင်လုပ်ငန်းလုပ်ဖို့အချို့ကိုအဲ့ဒီမျိုးကဘယ်လိုခေါ်မလဲတော်တော်ကြီးကိုစ조사ခဲ့တာဖြတ်တန်းခဲ့တာပေါ့နော်ဟောကိုယ့်ရဲ့တောင်းချက်ထားတဲ့ကြီးညာအရေးချင်းနေတာဘယ်လုပ်ငန်းဝင်ဆောင်အောင်ပြင်နိုင်ကြလို့ပေါ့ဟိုလူကြောက်ကအရေးချင်းကိုအရေးကြီးတာလားလူကြောက်ကိုလူကြောက်ကဘေးထိုင်မှုပေါ့နော်ဒီချက်ကအရေးကြီးတာလားဆိုတာကိုဟိုဝေးခွဲမရနိုင်နေဒီလူပတ်ဝန်းကျင်လို့ခေါ်မှာပေါ့အဲ့ဒီမျိုးဒီဒီမှာဒီလူပတ်ဝန်းကျင်ပေါ့နော်အဲ့ဒီမှာကြားထဲမှာအဲ့ဒီမျိုးကကိုယ်ပိုင်လုပ်ငန်းဖြစ်လာဖို့တော်တော်ကြီးလုံးပန်းစူးစားရရတယ်အခက်အခဲတွေဖိနှိပ်မှုတွေများဆိုတော့အဲ့ဒါကမှပဲအခုလိုမျိုးပေါ့နော်နေရာလေးတစ်ခုရလို့ကိုယ်ပိုင်ဆိုင်ကလေးဖွင့်နေလို့ကိုယ့်အခြေအနေကိုဖွင့်နိုင်တယ်ဆိုရင်တော့မှပဲတချို့နေရာတွေမှာတတ်လို့ရှိရင်လုပ်ငန်းခွင်မှာတတ်လို့ရှိရင်ဥပမာအဖြစ်ဟိုလုပ်ငန်းခွင်အတွက်အခွန်ဆောင်တဲ့ဟာမျိုးကိစ္စမျိုးပေါ့အဲ့လိုနောက်ပြီးအတက်ခါတတ်လို့ရှိရင်ပေါ့နော်ကိုကအလှပြင်တယ်မှာဆိုတဲ့ခါကျတော့ဥပမာအဖြစ်ပြင်တဲ့အမျိုးသမီးလေးတွေကတော့များအမျိုးသမီးလေးတွေကကိုယ့်ကိုလက်ခံလို့ကိုယ့်ရဲ့အရေးချင်းကိုသူကဟိုယုံကြည်လို့လာအဲ့ရင်တော့မသူတို့နဲ့ပါလာတဲ့ဥပမာမင်္ဂလာဆောင်ပါဆိုလို့ရှိရင်သူတို့သားတွေပါလေပါလာမယ်ဆိုလို့ရှိရင်သူတို့ကစိတ်ပြီးအနေမျိုးကိုပြုံကြည့်ဘူးမျက်နာကဟိုတိတ်ပြောအနေထားတစ်ခုတစ်ခုအဲ့ဟာလေးကြုံလာခဲ့ဘူးရယ်ပြောရမယ်ဆိုလို့ရှိရင်အနေမျိုးတို့နိုင်ငံမှာအဓိကနဲ့တာမညာကိုခွဲခဲ့ကြကြတာလည်းမသိဘူးတကယ်ဆိုလို့ရှိရင်တစ်နှစ်တစ်ခုအတွက်တိုးတက်သွားဖို့ကအကြီးချင်းကိုလိုတာလားသတ်မှတ်ချက်တွေကဖိတိတ်မှုတွေနဲ့ဟိုဘလိုခွဲခြားဆက်ဆံမှုတွေကအရေးကြီးတာလားအဲ့ဒါကိုသူတို့ပေးစာမတွေးနိုင်တဲ့ပတ်ဝန်းကျင်ဖြစ်နေတာလေးပါပဲတကယ်လို့အဲ့ဒီမျိုးကဒီမှာကိုယ့်ရဲ့လုပ်ငန်းခွင်မှာဒီပါလေစူးစမ်းနေကြတယ်ပို့ပြီးတော့အကြီးချင်းတွေတိုးတက်အောင်ဟိုစားအားတွေပို့ထုတ်နေကြတယ်ကလေးတွေကိုလည်းပညာတွေဖြန့်ဝေပြီးတော့စူးစမ်းနေတယ်ဆိုတော့မှအဲ့ဒီမျိုးကိုသူတို့ဆက်ဆက်တာလေးတစ်ခါကြလို့ရှိရင်အခေါ်အဝေါ်လေးတွေကဟိုနောက်ပြီးတော့ဒီမိမအလိုအပြည့်ဝထားတယ်ကိုကအမှန်တကယ်ပြောရမယ်ဆိုလို့ရှိရင်ကိုယ့်ရဲ့ဆက်စနစ်ပြန်ပြတ်မယ်ဆိုလို့ရှိရင်ကိုက မိန်းကလေးတယောက်ကိုခံစားမှုပဲရှိတယ်။အဲ့ရဘောကိစ္စကြီးအရင်ကတော့တွေးတာတော့မဟုတ်ဘူးလေ။ကိုကဟိုအမျိုးသမီးဖြစ်ခင်နဲ့အမျိုးသားရဲ့ခန္ဓာကိုယ်အတွင်းမှာမွေးဖွားလာတဲ့ပြင်နေတဲ့ mindset ကြီးပေါ့နော်ဟိုလူသမီး mindset ကြီးပိုင်းရှင်နေဖြစ်နေတဲ့အတွက်ကိုအရင်ကတော့ကြောင်းလဲဝတ်ဆင်ထားတဲ့လူတွေပေါ့နော် transgender woman လို့ခေါ်တာပေါ့။အဲ့ခါကျတော့ကိုကသူများကိုဆက်ဆံတဲ့အခါမှာဟုတ်ကဲ့ရှင်ဟုတ်ကဲ့ပါဟိုအမျိုးသမီးတယောက်ကတော့ unity ဖြစ်ပြောနေတာပါပဲ။သူတို့ကမျက်နှာကိုလက်ဝါးနဲ့အုပ်ပြီးတော့ကြည်ကြတာရှိသေးတယ်။ပြီးလို့ရှိရင်တတ်တမနဲ့ဟိုဦးလေးလို့ခေါ်လို့ခေါ်အကိုလို့ခေါ်လို့ခေါ်ဟိုမယုံကြည်နိုင်ပြကောင်းအောင်ဆက်ဆံအောင်လို့ပြီးတော့မှ oh sorry ဆိုပြီးတော့ဟိုမခန့်လေးစားပုံစံလေးတွေအဲ့ဒါလေးကြုံနေရသေးတယ်
โอเค
คร
ับโอเคป่ะสรุปดีเราหลุมหมู่อไตวายเนี่ยมาป่ะเลยอะกุโลမျိုးดี LGBT ดีเลมูจินส่งแม่ดูดิเนี่ยปัดเสร็จพี่รออะกุโลမျိုးตบอดาฤทธิ์ရှိတယ်ဆိုတာဒါမီယိုဖလာဒီထုံနှန်းစင်လာอยู่ซွဲจองล่ะဘယ်လိုထင်ပါလဲ
အနီမင်းကအဲ့လိုပဲထင်တာပဲအနီမင်းမတက်ခဏတော့ဘူးပါတယ်ဟောဘယ်လိုဖော်မလဲနည်းနည်းကွန်ဆာဆန်နေတဲ့လို့ခေါ်မှာပေါ့เนาะဟိုရှေးယိုးအစင်လာရဲ့အနေနဲ့ပေါက်ထွက်နေတာပြောမယ်ဆိုလို့ရှိရင်တော့ဘယ်လိုခေါ်မလဲနိုင်ငံတကာဗဟုသုတမရှိတာမျိုးဖြစ်နေတယ်။အနေနဲ့ပြောသလိုပါပဲအနေနဲ့ကကျွန်တော်တို့မဆွဆွဲပါဘူးဆွဆွဲတာမပေါ့ဘူး။ဟိုအញ្ញာရည်နဲ့လည်းမပြောအញ្ញာမို့ပညာတက်တဲ့ကျမ်းမာရေးပညာရှင်တွေပြုပေါင်းထားတဲ့ကပ္ပကျမ်းမာရေးအဖွဲ့ WHO ကတော့မှာပဲအနေနဲ့တို့ဒိန်စစ်ဖောက်ပြန်ပေါ့နော်ဒိန်စစ်ကြောင်းလေးလက်ခံကြတာဖောက်ပြန်တာမဟုတ် sorry နော်ဒိန်စစ်ကြောင်းလေးနေထိုင်နေတဲ့ LGBT ဆိုတဲ့အတိုင်းဝန်းကအရင်ကဆိုအနေနဲ့တို့တခန်းလွတ်တယ်ကိုကန့်နေအာတမပြည့်တဲ့ဒီအဘိုးရဲ့ရေရဆက်ဆက်ပတ်ပတ်ဆက်ဆက်ပြီးပြောခံနေရတယ်။အားယူပဲဟိုဂျိုးလိုခေါ်မဲ့ဂျိုးဂျိုးကြီးလက်ခံလာကြတဲ့အတိုင်းဝိုင်းပါ။နိုင်ငံတကာကတကယ်ကျမ်းမာရေးပညာရှိကြီးကတတ်တ်မှတ်ပြီးတော့ဟောမေဆန်ဒီလိုခေါ်တဲ့ဒေနာ support ရဲ့နေပါ1996လို့ထင်တယ်။အဲ့ဒီတော့မှပညာပေးတယ်။ပညာပေးတယ်ဒီလိုလိန်စိတ်ကြောင်းလဲနေထိုင်နေတဲ့သူတွေဟာစိတ်ကျမ်းမာရေးချုပ်ပြနေတဲ့စိတ်ရောဂါဝေဒနာရှိနေမဟုတ်ပါဘူးလို့ဟိုအဲ့ဒီ WHO ကလည်းပြောတယ်ဘယ်လိုအနေမျိုးကအဲ့ဒါကိုအာအဲ့ဒါဟိုးလို့ခေါ်ပြီးတော့အဲ့ဒီယူကိုအမြဲတမ်းသိမှနေကြတယ်အဲ့ဒါကိုသူလည်းမကန်နေကြသေးဘူးနိုင်ငံတကာတောင်းသားတွေနိုင်ငံတကာမှာမြင်နေတဲ့အမြင်တွေဆိုလို့ရှိရင်ဒီပေါ့ဒီကိစ္စတွေကိုသူကဟိုဗီဇာတရက်အမြင်နဲ့မတင်ဘူးဆိုတော့ဘာ education နဲ့မှာသူကမိုင်နာတွေနဲ့သူတို့ကသူ download တွေဆိုလို့ကြီးကြတယ်လိမ့်လာကြတူးတက်တဲ့အမြင်ရှိတဲ့ကလေးတွေလို့ခေါ်ပါပေါ့နော
်
လူသောဝန်ကျင်လူတစ်ပါးဝအတိုင်းနဲ့လူသားတယောက်ရဲ့အခွင့်အရေးကိုလူလူမွေးဖွားလာတဲ့လူသားတယောက်တိုင်းလူသားတယောက်တိုင်းဟာလူတိုင်းလူတိုင်းဟာတဲ့လူသားတယောက်ရရှိတဲ့နဲ့လူသားတိုင်းရရှိတဲ့အခွင့်အရေးတွေလူခွေတို့တဲ့လူနဲ့ရရှိကြမယ်ဆိုရုံစက်နဲ့လိလာရှာဖွေနေတဲ့အချိန်ပါတော့အနေမင်းတို့ဓမ္မဒုနေကိုသိမြင်ပါကအပြည့်အဝအဲ့ဒါယူလုံးဝတက်မခံနိုင်ရသေးတာအဲ့ဒါလေးကတော့အခုတည်းကပြင်ရပြီးတဲ့ချိုးနေရလေးဒီမှာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီတဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒါကျွန်တော်တို့ရှိကိုဖုန်းခေါ်ပြီးတော့ထားတဲ့လူတွေလည်းရှိပါတယ်ဆိုတော့ဒီအစီအစဉ်မှာဆွေးနွေးမယ်ဆိုရင်ကိုယ်နဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့သဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်အပြည့်သဘောနဲ့ဝေဖန်ဆွေးနွေးလို့ရပါတယ်အခုဝင်ရောက်ဆွေးနွေးဖို့ကတော့ကိုတီးလည်မှုပါထိုင်းနိုင်ငံကကိုတီးလည်မှုဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အဲ့ဒီ TV အဖွဲ့ကြီးတွေကတော့ကျွန်တော်တို့သူတို့လွတ်တာခံတာတွေကကျွန်တော်ပြောပါဦးကဘာဖြစ်လဲဆိုရင်တော့သူတို့ရဲ့အနေနဲ့ထိုင်ပေါ်တော့ကျွန်တော်တို့ကသဘောကျပါတယ်သဘောတူပါတယ်ဒါပေမဲ့နော်သူတို့ယောက်ျားချင်းစီတော့မိန်းမချင်းစီဆိုတော့ကျွန်တော်တို့ကသဘောမတူနိုင်ဘူးဘာဖြစ်လဲကျွန်တော်တို့ကအာချသားတွေနော်အာချသားတွေဆိုတော့နော်ဘောဓဘာသာတဲ့အများစုနေထိုင်နေဒါကြောင့်မို့အများပြည်သူကတော့သဘောမကျတာပေါ်လေကျွန်တော်ညီတူကကျွန်တော်ကိုယ်တိုင်လည်းသဘောမကျဘူးကြဘာဖြစ်လဲဆိုရင်နော်သူသားလူကြရမလို့ကြဒါပေမဲ့သူတို့ရဲ့ယောက်ျားချင်းမိန်းမချင်းစီဆိုတော့ကျွန်တော်တို့ကတော့လုံးဝစမ်းကွက်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါကိုတီးလည်မှုကျေးဇူးပါဆိုတော့ဟိုတကယ်ကတော့အခုလိုမျိုးဒီလိင်တူချင်းစုံမဲ့သူတွေ same sex marriage ပေါ့လေဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဒီလိုမျိုးကမ္ဘာနိုင်ငံတွေမှာလည်းပဲလက်ခံကြရတယ်ဆိုပေမဲ့လက်မခံကျင်ကြတဲ့အတိုင်းဝိုင်းတွေလည်းရှိပါတယ်ဗုဒ္ဓဘာသာအတိုင်းဝိုင်းမှာမဟုတ်ပါဘူးဒီခရစ်ယာန်အတိုင်းဝိုင်းမှာပဲဖြစ်ဖြစ်တခြားဒီဘာသာအတိုင်းဝိုင်းမှာပဲဖြစ်ဖြစ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လက်မခံကြတဲ့သူတွေလည်းရှိပါတယ်ဆိုတော့ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းတန်းကိုမေးချင်ပါတယ်ဆိုတော့အခုလိုမျိုးပေါ့လေဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဘာသာရေးအရာရောပေါ့ဟိုဘလို့သက်ရောက်မှုတွေရှိပါလူတွေရဲ့နားလည်မှုအပေါ်ဘာသာရေးဘိုင်းကရောဘလို့သက်ရောက်မှုတွေရှိတယ်လို့ထင်ပါလေခင်ဗ
ျဘာသာရေးဘိုင်းကတော့ဟိုကျွန်မတို့ဟိုပြောရမယ်ဆိုလို့ရှင်ဒါကဟို LGBT ရေးဆိုတာကလေဟိုလက်ခံကျင်းနဲ့မခံကျင်းဆိုတာဘာသာတရားနဲ့လည်းမဆိုင်လို့ရှင်ဟိုတလေထုံးတဲ့နဲ့လည်းမဆိုင်ဘူးလူတယောက်ချင်းစီတယောက်ချင်းစီတိုင်းမှာရှိတယ်လက်ခံနိုင်တဲ့စိတ်ချစ်တဲ့စိတ်မုန်းသိမ့်တဲ့ပဲဆိုင်တယ်လို့ကျွန်မထင်တယ်ပေါ့ဒီလူတယောက်ကိုလူတယောက်ကဟိုအကြောင်းမဲ့တက်မုန်းပြီးနေတယ်ကခုနပြောသလိုပဲဟိုမိုဖိုးဘီယာပေါ့လေလိင်တူချစ်စီတွေပေါ်မှာလက္ခဏာနေအကြောင်းရင်းမုန်းပြီးနေတာပေါ့ဆိုတော့ဘာသာရေးဒီစကတော့ကျွန်မကတော့ဗုဒ္ဓဘာသာဖြစ်တယ်ဆိုတော့ဗုဒ္ဓဘာသာရှုထားအောင်ပြောမယ်ဆိုလို့ရှင်တော့ကျွန်မသိတဲ့ဗုဒ္ဓဘာသာကတူတူမြတ်တာထားရမယ်တန်၅ပါးပေါ့နော်တ
ဖျားဆိုတိုင်းကျွဆိုကြတယ်ကဲ၅ပါးရှိတယ်ဗောသူတပားတမတရသူများတမရမစော်လာရသူတပားပြည်စီမခိုးရဆိုတဲ့ဒီကဲနေရှိတယ်ဗောဒီကဲနေကိုဒီဟာတွေကိုဖောက်ဖြတ်မယ်ဆိုရင်နောင်ဘဝမှာဒီလိုမျိုးဖြစ်တယ်နေခံရမယ်ဗောအဲဆိုတာမျိုးတော့ဒါဖျားကဟောခဲ့တယ်ဗောဒါပေမဲ့ဒီမှာဒီလိုကတော့ဖျားရှင်ဒီဒီလိုမျိုးအပြစ်ဒဏ်ခံရမယ်လို့ပဲပြောခဲ့တယ်အဲ့အပြစ်ခံနေရတဲ့သူတွေပြောမယ်ဆိုရင် which way ဆက်နေရတဲ့သူတွေကိုနောက်ထပ်ဆက်မယ်ပြီးတော့မှခွဲခြားဟိုဖိနှိပ်ဖို့ဖယ်ခြင်းမို့ဆိုတာမတွေးမိဘူးလို့ပဲပေါ့နော်ပြညာတဲ့ဒီစာရက်ပြည်တဲ့ဖုန်းကြီးတွေလည်းမေးကြည့်တယ်ပေါ့သို့တော့မြန်မာနိုင်ငံမှာကဘာဖြစ်နေလဲဆိုတော့တချို့တချို့တော့ဘာသာရေးခေါင်းဆောင်တွေကဘာသာရေးခေါင်းဆောင်တွေပြောမယ်ဆိုလို့ရှိရင်ဟိုစာမှာပေါ့နော်ဘာသာအသီးသီးမှာရှိတဲ့ဘာသာရေးခေါင်းဆောင်တွေကမိမိတို့ရဲ့အတ္တကိုဟောကြားထားတဲ့တရားတော်တွေဒီအစဉ်ဆက်ဆောင်ထင်းလာတဲ့ဒေသနာတော်တွေမှာသူတို့ကရောတွန်းရဲ့ဂျောနောပြင်လိုက်ပြီးတော့မှသူတို့ရဲ့အပ္ပတွေကိုအပင်ပင်းကြတယ်ပေါ့ပြောချင်တာဖခင်ကဒီကဲ၅ပါးကျူးလွန်လို့ဒီလိုမျိုးနောက်ဘဝမှာဒီလိုမျိုးဝိခံနေရဆိုဒီလူတွေကိုထပ်မံပြီးခွဲခြားဖို့မပြောပေမဲ့ဘာသာရေးကောင်းဆောင်တချို့ကသူတို့ရဲ့ mindset တွေကိုထည့်သွင်းပြီးတော့မှဒီလူတွေကိုမတူတယ်လို့မတန်တယ်လို့ခွဲခြားဆက်ဆံမှုကြောင့်မျိုးကျွန်တော်တို့ဟောပြပို့ချနေတယ်တွေ့ရပါတယ်ဥပမာဆိုလို့ရှိရင်ဒီမောင်ချောစင်ဝင်းပြီးခဲ့တဲ့ဟိုမချာခင်နေသူကိုယ်သူပတ်သိသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်စူတန်းပွဲလုပ်တဲ့အခါမှာဒီဘာသာမတူတဲ့အစ္စလာမ်မျိုးသမီးပြည်သူမောင်ကျော်စင်ဝင်းရဲ့ဇာပနာဒီစူတန်းပွဲမှာလာပြီးတော့မှသူ့ရဲ့ဘာသာယုံကြည်မှုလိုက်စူတန်းနေပြီနဲ့တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာကျင်းပတဲ့ဒီတရားပွဲပေါ့လေမြန်မာလူသားများစွာရှိတဲ့တရားပွဲမှာဖုံးကြီးတစ်ပါးကဒီပလင်မွားနေထိုင်ပြီးတော့မှဒီတရားပွဲထဲမှာတော့၆ပြည်ရှိလာရှိတယ်ဆိုတပ်ပြည်နာကိုယ်တိုင်ကမရဒီဓာရီလို့ဖြစ်တယ်ဆိုဒီ၆ပြည့်တနက်နဲ့ဖြစ်တတ်ပြမှာဆိုတော့ဒီပေါ့နော်တရားတော်မှာမပါတဲ့အကြောင်းညာတွေနဲ့သူ့ရဲ့အတ္တကိုတရားတော်နဲ့ကြောပြီးတော့မှအပင်းဆင်းတဲ့ဒိဋ္ဌရက်တွေလည်းကျွန်တော်တို့များစွာကြုံတွေ့ရပါတယ်ဒါလည်းအင်မတန်စောက်စရာကောင်းတဲ့အလားအလာတစ်ခုပေါ့လေဆိုတော့ခွဲခြားစစ်ဆန်ဆိုင်ရာမှုတွေကတော့တချို့ဖုံးတော်ကြီးတွေကတော့ဟိုဒါကိုကဲကန်းကျိုးလို့တတ်မှတ်ပေးမယ်တချို့သောဘာသာရေးကောင်းဆောင်တွေတချို့သောဖုံးတော်ကြီးတွေကတော့ဒီဟာကို double discrimination ပေါ့လေဒီကဲသူ့အနေနဲ့သူခံရတဲ့လူတွေကိုမုန်းတီးမှုနဲ့ထပ်ပြီးတော့မှခွဲခြားဆက်ဆံမှုတိုက်တွန်းခြင်းတွေလည်းခံရပါတယ်လို့
ဟုတ်ကဲ့ပါဆိုတော့ဟိုဒီလိန်ဒူးချင်းစုံမဲ့သူတွေချိတ်ခင်သူတွေအနေနဲ့အခုလိုမျိုးဒီနယ်ပယ်ပေါင်းစုံမှာအခက်အခဲတွေကြုံတွေ့ရတယ်ပေါ့လေကြုံတွေ့ရတဲ့ခါကျတော့ဒီလိုအခြေအနေတွေပပျောက်သွားဖို့ဒီလိုအခြေအနေတွေကနေပြီးတော့ပူပြီးတော့တိုးတက်အောင်ဆောင်ရွက်လာဖို့ဆိုလို့ရှိရင်နေပေတိုင်းမှာပေါ့လေ LGBT community နဲ့ပတ်သက်ပြီးတော့နားလည်မှုတွေရှိလာဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘလောက်ထိအောင်တိုးပြီးတော့ဆောင်ရွက်ထားတာမျိုးတွေရှိပါလဲဥမာဆိုလို့ရှိရင်အမေရိကန်မှာဒီပြီးခဲ့တဲ့လကဒီဇွန်လဆိုလို့ရှိရင် Pride Month ပေါ့နော်ဒီ1969ဇွန်လတုန်းကပေါ့အဲလွန်ခဲ့တဲ့အနှစ်50လောက်ကဒီအမေရိကရဲ့ဒီနယူးယောက်မှာရှိတဲ့ဘားတစ်ခုမှာပေါ့ဒီ Lane to Summit သူတွေ
ပေါ့
လိန်တူဆုံးမဲ့သူဖောက်တဲ့တွေနဲ့ဒီရဲတွေကြားထဲမှာပြိပခဖြစ်တယ်ဆိုတော့အဲ့ဒီအထိတ်အမှတ်ပေါ့လေအခုဒီ250ပြည့်အခမ်းအနားကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကနယူးယောက်မှာကျင်းပသွားတယ်လူသသိန်းခွဲလောက်ပေါ့လေလိန်တူချစ်သူတွေသသိန်းခွဲလောက်ပါတယ်သူတို့ထောက်ခံတဲ့လူ၄သန်းလောက်ကလည်းပဲဒီ Rainbow အလံတွေပေါ့အကင်ပြီးတော့ဒါကြိုဆိုကြတယ်ဆိုတော့ဒါတကယ်ကိုကမ္ဘာအတိုင်းမှာအကြီးအကျယ်ဆုံးကြီးတဲ့ပွဲဟိုဆိုပြီးတော့ပြောလို့ရတယ်ဆိုပြီးတော့လည်းပြောကြပါတယ်ဆိုတော့အဲ့မှာဆိုလို့ရှိရင်လည်းဒါနယူးယောက်မြို့တော်ဝန်ကိုယ်တိုင်ကဒီလိန်ဒူချစ်ခင်သူတွေရဲ့စုံမဲ့သူတွေရဲ့အခွင့်အရေးကိုကာကွယ်ပေးပြီးတော့ဒါဒီလိုအစီဒီလိုမျိုးပရိတ်လုပ်ဖို့အတွက်ကူညီစီစဉ်ပေးခဲ့တာတွေရှိပါတယ်ဆိုတော့ဒီလိုမျိုးဒီလိန်ဒူချစ်သူတွေ LGBTQ အတိုင်းဝိုင်းပေါ်ပေါ့လေနားလည်မှုရှိတဲ့သူတွေဒီအာဏာရအတိုင်းဝိုင်းထဲမှာရှိနေဖို့ကလည်းဘလောက်အရေးကြီးရလို့ထင်ပါလဲခင်ဗျဟိုအ
ရေးကြီးတယ်လဲဆိုတော့အရေးကြီးပါတယ်ကျွန်တော်တို့ကဒီ LGBT မှရရလို့တော့မဟုတ်ပါဘူးကျွန်တော်တို့ဒီနိုင်ငံတော်မှာရှိနေတဲ့အစိုးရဒီနိုင်ငံသားတိုင်းကိုအခွင့်အရေးတန်းလို့ရဖို့ဥပဒေဒီကာကွယ်ဖြစ်ပြီးဖိနှိပ်မှုမရှိဖို့ဆိုတာကအင်မတန်ရေးကြီးပါတယ် LGBT တို့ဆိုလို့ရှိရင်လည်းနိုင်ငံတော်အစိုးရမှရှိနေတဲ့ခုခေါင်းဆောင်ပိုင်းတွေပေါ့နော် NLD ပါတီဥဆောင်တဲ့ကာလမှာဆိုလို့ရှိရင်လည်းအပြောင်းအလဲများစွာကျွန်တော်တို့တွေ့ရပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့2018ခုနှစ်တွင်မှာ launch လုပ်ခဲ့တဲ့မြန်မာနိုင်ငံလူငယ်ရေးအမူအရမှာဆိုလို့ရှိရင်လည်း LGBT လို့ခေါ်တဲ့လိင်ဖိချင်မှုနဲ့လိင်ဝိသေသတော့လိုမျိုးဟိုပြောင်းလဲနေတဲ့သူတွေပေါ့နော်အဲလိုလူတွေကိုကျွန်တော်တို့ဟိုအထူးလေးပေးရမယ်လူငယ်တွေအဖြစ်နဲ့ဝန်ဆောင်မှုပေးရမယ်ဆိုရင်အထက်တွင်းအတိအကျဖော်ပြခဲ့တာမျိုးလည်းရှိတယ်လို့ကျွန်တော်တို့မြန်မာနိုင်ငံတွင်းမှာဆိုလို့ရှိရင်ပြီးခဲ့တဲ့2000နဲ့မှဒီ19ခုနှစ်မှာပဲဟို Mproud ဆိုပြီးတော့မှအဖွဲ့ရဲ့ Color Rainbow ရဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဒီဟို Pride တစ်ခုလုပ်ခဲ့တယ်ပေါ့နော်အာရှမှာပထမဦးဆုံးတော့ di break လို့ပြောလို့ရတယ်မြေချောင်းထဲမှာဒီ LDG တွေတော့တင်းမောနဲ့ပေါ့ဟိုပျော်ပွဲရှင်ကိုလောက်တဲ့ခန္ဓာတွေလည်းရှိခဲ့ပါတယ်ဒါအားဆိုလို့ရှိရင်ကောင်းမွန်တဲ့တိုးတက်လာတဲ့အစိုးရရဲ့အပိုင်းမှာအဲဘာဖြစ်လို့အစိုးရအပိုင်းကအရေးကြီးလဲဆိုလို့ရှိရင်ဒီလိုပွဲတွေကိုအရင်တော့ကျွန်တော်တို့ဟိုတယ်ခန်းထဲမှာပဲကို LDG အတိုင်းပိုင်းကြီးလဲသူရောင်းပြီးလက်ခွင့်ရတဲ့အချိန်ရခဲ့တဲ့အချိန်တွေကနေခုလိုမျိုးအစိုးရကနေကျွန်တော်တို့ကိုတကယ်ချင်းချင်းနဲ့ခွင့်ပြုပေးလာတဲ့အတွက် LDG ဆိုတာအရင်တော့လူတွေကြည့်တာကကျုပ်ရှင်တွေကလို့တနာယူတဲ့သူတွေသဘင်ဆုပ်ပွားနဲ့ရှောက်သွားနေရှောက်ပြီးသူကရောင်းတဲ့သူတွေလိုပဲပြီးပြီးတော့မှကြောက်နေကြတယ်ဒီပွဲကျမတို့ကျေကျေပြင်းပြင်းလှုပ်လာတဲ့ခါမှာလူလူကလာတယ်လေးလာတယ်ကျမတို့နဲ့စကားပြောတယ်ကျမတို့ကလည်းပညာပေးရလို့တဲ့အချိန်မှာ all LGBT ဆိုတာဒီလိုမျိုးပါလားသူတို့လည်းလူတွေကလူတွေငါတို့ဘာကြောင့်အတူတူလက်မတွဲနိုင်ရမှာလဲဘာကြောင့်အတူတူအလုံးမလုံးနိုင်ရမှာလဲဆိုရဲစိတ်တွေပြီးတော့ဖြစ်ပေါ်လာတယ်ပညာပေးမှုတွေကအစိုးရရဲ့တန်မိုးမှုနဲ့ကျမတို့ကိုယ်ပိုင်လုံနိုင်နိုင်တဲ့အချိန်မှာ LGBT ဆိုတာမြုံနေတဲ့ဆောင်နှစ်လောက်ကရန်ကုန်မြို့ရဲ့အခြေအနေနဲ့အခုချိန်မှာဆိုလို့ရှိရင်အများကြီးကွာသွားတယ်။လူတွေအပြေးအဝလက်မခံသေးရင်တော့ LGBT ဆိုတာတို့နှောက်ခေါင်းချုပ်ကြမှာမဟုတ်တော့ဘူး။ရုပ်ရှင်တွေနဲ့မတူတော့ဘူး။ရုပ်ရှင်တွေကလို့တွေ့တယ်ဆိုဟဲ့ရိုက်လိုက်ပါအောင်လို့အစတဲ့ဖြစ်ဒီလိုမျိုးနောက်တဲ့တရားမဲ့သက္ကလုံနေရတယ်ရောကြလာပြီးကျမတို့ကိုဟိုပေါ့နော်။ဟိုတချို့ဆိုအကိုတန်မျိုးကိုအမတန်မျိုးအမဒီလိုမျိုး respect ရှိလာတာမျိုးရှိပါတယ်။ကျတော့အစိုးရရဲ့ပတ်မှုမှုဒီလောက်နဲ့လည်းရက်နေလို့မရသေးပါဘူး။ကျမတို့လိုချင်တာက LGBT မှမဟုတ်ဘူး။အားလုံးတန်းတူခွဲခြားသစ္စာမျိုးမရှိရဲလူခွင့်ကြီးကိုပြေဝနာလည်းပြီးတူးရဲ့အခွင့်အရေးကိုတူးကလေးစားတဲ့ပတ်ဝန်းကျင်တစ်ခုဖြစ်ဖို့ရှိအစိုးရကစောင့်ပင်ကြံစာထဲမှာလည်းလူခွင့်ကြီးတွေတည်ရမယ်လောကနေပြီး38ဖြာမင်္ဂလာလည်းတည်ရမှာဖြစ်လို့ LGBT ဆိုတာလည်းလူတွေကလူဖြစ်တယ်ဒါဒီနိုင်ငံ GDP တိုးဖို့အတွက်အတူတကွဟိုနိုင်ငံတော်ဝင်တွေထဲဆောင်လို့ရတဲ့နိုင်ငံသားဖြစ်တယ်ဆိုတာမျိုးကြည့်လို့ကျွန်တော်လက်တွဲခေါ်သွားဖို့အရေးကြီးပါတယ်အဲ့ဒီမှာပြောလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာငြိမ်းချလာပါလိမ့်မယ်အဲခွဲခြားဆက်ဆံမှုတွေစံဖတ်မှုတွေကြောကြလာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကျွန်တော်နောက်ဆက်တွဲမေးချင်တာကတော့ဒီအမေရိကန်မှာဆိုရင်2400နေပြီးတော့ဒီတပီနယ်မှာပေါ့ဒီအမေရိကန်ပြည်နယ်တွေကပြည်နယ်တစ်ခုမှာစပြီးတော့လိင်လူချင်းလက်ထက်ခွင့်စခဲ့တယ်အဲ့ဒီနောက်ဒီ2015လောက်ရောက်တော့ဒီအမေရိကန်တစ်ခုလုံးပြည်နယ်50လုံးမှာလိင်လူချင်းလက်ထက်ဖို့ခွင့်ပြုပေးခဲ့ပါတယ်ကျတော့ဒါပြင်ဒီအဲ့လိုဒီအမျိုးသားနဲ့အမျိုးသမီးလက်ထက်တယ်လို့ပဲပေါ့လေဒီဥပဒေအရခံစားခွင့်တွေကိုလည်းပေးရခဲ့ပါတယ်ကျတော့ဟိုဒီရာလေးကတော့ဟိုကျွန်တော်လည်းမကြခင်ပြီးတော့မှဆိုတော့အန်တီမင်းတို့ဖြည့်ပေးပါအောင်ဗျဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာအခုလိုမျိုးလိင်လူချင်းတွေဘာတွေလက်ထက်ဖို့ဆိုတဲ့အခြေအနေမျိုးကဘယ်တော့လောက်ဟိုမြန်ဆပြီးတော့ဖြစ်လာနိုင်မယ်လို့ထင်ပါလဲအင
်ဂျင်လက်ထက်ဖို့ဘယ်လောက်ဖြစ်လာမလဲဆိုတော့အဲ့လိုလည်းမညော်လင်းရေးသေးပါဘူးမညော်လင်းရေးသေးဘူးဆိုတာအခုတော့မှတော်တော်များများတန်ခါကြုံမှုနဲ့ရှင်းနဲ့ပြောသွားတယ်ပေါ့ဟိုဆရာတော်ဖရားကြီးကအမုန်းတကားကြီးနဲ့ပြောနေတဲ့အချက်ကြီးမှပေါ့သူလို့ကသိကြလေဒီဘက်မှာအဲ့လိုကြီးအမြင်ကမကြည့်နေသေးဘူးသူရဲ့ပြီးထားတာအနေနဲ့တော့ဒိန်သူချင်းလက်ထက်မယ်ဆိုတဲ့ကိစ္စကိုအဲ့ရကောကိစ္စပဲသူကတွေးထားကြတာညီမဒီမကတော့အနေနဲ့ဆိုတာအဲ့လိုမဟုတ်ဘူးသူကြောက်တဲ့ရပိုင်ခွင့်ပုံမှန်အဖြစ်ဒီလက်ထပ်ခွင့်ဆိုတဲ့ဟာဒီဟိုလက်ထပ်ခွင့်ရဲ့နောက်မှာဘာပါမလဲဆိုလို့ရှိရင်အဲဒီမျိုးရဲ့အနာနာမှာရှိနေတဲ့ကိုကြီးဖြီးမခဲ့ဒီတရားအဲဒီမျိုးရဲ့ဘဝမှာပေါ့နော်အဲ့တောက်ကိုအမွေစက္ကန့်ပိုင်းခွင့်အဲ့မှာလက်ထပ်ခွင့်နဲ့မှာပါတယ်လေအမွေဥမာကိုကပေးချင်လို့မပေးရတဲ့ပုံစံမျိုးပေါ့တကယ်လုံးကိုပေါ်ကောင်းလာတဲ့လူကိုနောက်ဆုံးနဲ့တည်းကြာရောဟိုကိုလည်းမရှိတော့တဲ့အခါကျတော့သူများတဲ့ခါတွေကမဆိုင်တဲ့လူတွေကဘာမှမပြည့်စုံတဲ့လူတွေကလာပြီးပေါင်းပိုင်စီးသွားတာမျိုးတွေပါပဲမဖြစ်ချင်တော့တောင်းတာမျိုးတွေနောက်ပြီးတော့အခွန်မှာ20ရာခိုင်နှုန်းပေါ့အဲ့လိုကင်းလို့ခွင့်နေပါတယ်အများအားမျိုးတွေပေါ့နော်အဲ့ဒါပေါ့နောက်ပြီးတော့ enemy ချင်တာကတော့ enemy တို့ကချစ်ချင်းဆိုတာကအပေါင်းတာတော့အပြစ်ကဲမာတယ်လို့ခိုင်နေပေမဲ့လည်းဒီပတ်ဝန်းကျင်မြန်မာလူမျိုးကိုပတ်ဝန်းကျင်မှာလက်မခံသေးတဲ့အတွက်လက်မခံတဲ့
enemy တို့
ဆိုရှာနေတာတွေရောတလှမ်းတလှမ်းတော့ရှုရောက်လာပါဒီနေ့ယုံကြည်ပါတယ
်ဟို
ဘယ်လိုခေါ်မလဲဒီတက်ဒီမိုကရေစီအစိုးရလက်ထက်ပေါ်ပြည်သူအစိုးရရဲ့လက်ထက်မှာဆိုလို့ရှိရင်တော့နည်းနည်းခေါင်းထဲကိုချက်ပြီးစဉ်းစားပေးလာမလားလို့ဆိုတော့ပြောလင်းချက်နဲ့တော့အနေမင်းတို့ကတော့ဆက်လက်ပြီးတော့လှုပ်ဆောင်ကြကြပါတယ်အပွဲပြီးပေါင်းတော့ကနေပေါ့နော
်ဟုတ်ကဲ
့ဒူလာ
ဟုတ်ကဲ့အဒီမီကျွန်တော်တို့ကလ
က်ထက်ရရင်တော့ပိုကောင်းတာပေါ့
ဟုတ်ကဲ့ဒီအစီအစဉ်ကလည်းပြီးကနေဆိုနောက်ဆုံးမေးခွန်းလေးပါဒီအမေရိကန်မှာလည်းပဲပေါ့လေအဲ့လိုဘာသာရေးဆွဲချည်သူတွေနောက်တချို့နိုင်ငံရေးအရာသဘောထားတင်းမာသူတွေကတော့အဖို့နဲ့အမပဲအိမ်တော်ပြုတင်နေဆိုပြီးတော့ဒါတင်းနေမှာမှသူတို့ကပြောတာပေါ့ကျွန်တော်မြန်မာနိုင်ငံလိုနေရာမျိုးမှာရောဒီလိင်လူချစ်သူတွေအတော်များများကိုလက်ခံဖို့ရှေ့ဆက်ပြီးတော့ဘလောက်ကြိုးပမ်းရမယ်ထင်ပါလဲတယောက်ကိုမီနီဝက်စီလောက်ပဲပြောပြပါခင်ဗျဟိုအဲ့အနီမင်းစာပြောလိုက်ပါ
ဘလောက်ကြည့်ကြတာလဲဆိုလို့ရှိရင်တော့နည်းနည်းပေါ့တနည်းနည်းနည်းပတ်ဝန်းကျင်လောက်ကတော့အနည်းမျိုးစူးစမ်းကြည့်ရအောင်ပါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အရှင်းတဲ့နောက်ထပ်ဟိုမီနီဝက်လောက်ပြောလို့ရပါတယ်ပြောပါအောင်ခင်ဗျ
ဟုတ်ကဲ့ဟိုပါပေါ့နော်ဟိုလူနဲ့လူလက်ထက်တာမင်္ဂလာဆိုလို့ရှိရင်လိင်ကျူးချင်းလက်ထက်တာကလည်းဒါပြီးလို့မင်္ဂလာမဖြစ်ရတာလည်းပေါ့အဲ့တော့အဲ့မင်္ဂလာဆိုတဲ့ ဒီသဘောတရားကိုသိရှိအောင်လို့ကျမတို့ကလူတွေကိုပြညာပေးလို့ရပါအောင်မယ်လို့ဆိုတော့ကျမတို့အဓိကလိုချင်နေတာကလိင်တူလက်ထက်ခွင့်မဟုတ်ပါဘူးလို့ကျမတို့တန်းတူညီများစွာနဲ့တူရှင်ကြောပြီးနေထိုင်လို့ရမယ်အခွင့်အရေးကိုပဲလိုချင်ပါတယ်လို့လောလောဆယ်ကျမတို့လက်မထက်ရသေးရင်တောင်မှနိုင်ငံအကျိုးပြုလုပ်ငန်းတွေကိုအရင်လုပ်ချင်ပါသေးတယ်လို့လိင်တူလက်ထက်ခွင့်ဆိုတာကျမတို့တို့ကမြန်မာနိုင်ငံမှာအဲ့ဒီလောက်အရေးမပါအရေးမကြီးသေးပါဘူးလို့ပဲကျမဖြေပြပါတယ်ရှင့်ဟုတ်
ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့အခုလိုကျွန်တော်တရိုက်လေးလိုင်းအချိန်ရှိသွားပြီဖြစ်တဲ့အတွက်အခုလိုပါဝင်ဆွေးနွေးပေးတဲ့မရှင်းတန်ရောမိကက်အန်ဒီမင်းရောကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ကိုအောင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မယ်ကြိုဆိုနေပါတယ်ရှင
်။ VOA ကနေထုတ်လွှင့်ပေးနေတဲ့ကျန်းမာရေးခန္ဓာ၊သိပ္ပံနဲ့ဤပညာအမျိုးသမီးများခန္ဓာ၊ Internet website တွေအကြောင်းပြောပြပေးနေတဲ့ blogger တွေပြောသမျှမြန်မာရေးသုံးသပ်ချက်ဒီတွင်သတင်းသုံးသက်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာတိုက်ရိုက်လေးလိုက်ဆွေးနွေးကစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ internet ဆာမျက်နှာ bamis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ကြပါရစေ။တကယ်လို့သောတာရှင်တွေရဲ့ smartphone တွေထဲမှာ VOA apps ကို download ချထားမယ်ဆိုရင်လည်းလွယ်လင့်တကူအဆင်ပြေတဲ့အချိန်မှာပြန်ပြီးတော့နားဆင်နိုင်ကြမှာဖြစ်ပါတယ်။VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းတိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြပေးပါဦးမယ်ရှင်။
ကျမတို့အခုအတန်းလွှင့်နေချိန်မှာပဲအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တောင်ပိုင်းကဈေးရောင်းဈေးဝယ်ပလာဇာတစ်ခုမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ22ဦးဒဏ်ရာရသွားပါတယ်။မြင့်မြင့်တပ်သေးတွေပြောဆိုချက်အရတော့ပောက်ကွဲမှုကြောင့်အဆောက်အုံတစ်ခုလုံးတုန်ခါသွားပြီးအပြည့်အစည်းတွေလည်းပြန့်ကျဲနေတယ်လို့ပြောပါတယ်။ပောက်ကွဲမှုအပြီးမှာတော့ဒီတည်ဆုံးမှုအစဉ်ခံချက်တွေတော့မရှိသေးသလိုဘာကြောင့်ပောက်ကွဲရတယ်လဲဆိုတာလည်းချက်ချင်းတော့ထွက်မလာသေးပါဘူးရှင်။မြန်မာနိုင်ငံရဲ့ရှေးဟောင်းပုဂံဒေသကိုကမ္ဘာအမွေနှစ်စည်းရင်းအဖြစ်သတ်မှတ်လိုက်ပြီလို့ကုလသမဂ္ဂ UNESCO အဖွဲ့ကစနေနေ့မှာကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာကျင်းပတဲ့ UNESCO ရဲ့ကမ္ဘာအမွေနှစ်ကော်မတီအစည်းအဝေးတွင်အခုလိုမျိုးသတ်မှတ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO အင်တာနက်ဆာမျက်နှာနဲ့ Twitter ဆာမျက်နှာတွေမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ရဲ့အရှေ့မြောက်ပိုင်းတဲကန္တရဒေသထဲမှာတောက်ကြနေညကပြင်းအား 9.1 မဂနီတူးရှိတဲ့ဒုတိယမြောက်ငလျင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မှာ Ridgecrest မြို့ကရေပေါ်ကူညီပေးရေးလှုပ်သားတွေအပြည့်အစည်တွေကိုဆန်းစစ်နေကြပါတယ်။ကြာသပတေးနေ့တုန်းကလည်း 6.4 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့သေးတာဖြစ်ပါတယ်။ကတ္တနိုင်ငံမှာတာလီဘန်သဘုံနဲ့လက်ရှိချင်းပါနေတဲ့ဆွေးနွေးပွဲဟာဆိုရင်အာဖဂန်နစ္စတန်နိုင်ငံကစစ်ပွဲကိုနိုင်ငံရေးအရာအဖြစ်ရှာနိုင်ရေးဆောင်ရွက်ပြီးစီးခဲ့သမျှထဲမှာအထူးအဆုံးဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးအဖွဲ့ကောင်ဆောင်ကပြောဆိုလိုက်ပါတယ်
ဇူလိုင်လ9ရက်တနင်္ဂနွေနေ့မနက်ခင်း VOA ကထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ခီထိုက်ပြောပြပေးသွားတာပါ။ဒီပတ်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါလိမ့်ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လက်ချက်မြေကြပါစေရှင်။
This program has come to you from the Voice of America, Washington.